Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့တင်ညာချမ်းဖြစ်ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ3ရက်တနင်္လာနေ့ညပိုင်း9:00နာရီနေ့ဆယ်နိုင်ဒီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်နေပါပြီရှင်။ကျမနန်းလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သက်အခါဖြစ်ကြပါစေရှင်ကျမသင်္ကီထိုက်ပါအီရန်နိုင်ငံတဝန်ပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာတညတာအတွင်းလူ၁၀ဦးအသက်ခံရတဲ့အကြောင်းအီရန်နိုင်ငံပိုင်ရုပ်သံကဒီကနေ့ကြေညာသွားပါတယ်2018ခုနှစ်နှစ်သက်ကူပွဲတော်တွေကိုတော့ကမ္ဘာတဝန်းမှာငြိမ်ငြိမ်ချမ်းချမ်းနဲ့ကြိုးဆိုခဲ့ကြပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပါမယ်ရှင
်ကောင်းပါပါရှင်ရှမ်းပြည်နယ်မြောက်ပိုင်းတိဘောနယ်မိုင်းရှူဒေသဖက်မှာမြန်မာတပ်မတော်နဲ့ SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်မတော်ကြားနှစ်သက်ကူချိန်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်
ဟုတ်ပါရဲ့တမလို့ကောင်းလို့ရတာနေ့တကူတော်လာပြီးပို့တဲ့နေရာမှာသူကငိမ့်ချရေးကိုဆောင်ရမယ်ဟလာငိမ့်ချရေးရအောင်လုပ်မယ်ဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဒါလို့ပြောနေပေမဲ့ဒီဒီအောက်ချိန်မှာဒါလို့ဖြစ်ပျက်နေဖြစ်နေတာဟာဒါကျွန်တော်အနေနဲ့ရားစွာဆိုရင်ပူပန်မှုတွေကိုဖြစ်ပေါ်စေတာပေါ့
မိုင်းရှူပြည်လူ့တော်ကိုယ်စားလှယ်ဆိုင်လာအေးပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်နှစ်သက်အတွင်းမြန်မာနိုင်ငံသဘောကပြည်သူတွေရဲ့မျောလင့်ချက်အတန်းတွေကိုကြားမှာဖြစ်တယ်လို့တိုင်းရင်သားကောင်းဆောင်တွေနဲ့ငြိမ်းချမ်းရေးလှူလာသူတွေရဲ့နှစ်သက်စုမုံတောင်းဝင်တန်းတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ရေးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
အီရန်နိုင်ငံတဝန်ပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာတညတာအတွင်းလူ၁၀ဦးတပ်ဖြတ်ခံရကြောင်းအီရန်နိုင်ငံပိုင်ရုပ်သံကဒီကနေ့တင်းလာနေမှာကြေညာသွားပါတယ်။အသေးပြောက်တွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့သတင်းမှာထည့်သွင်းပြောဆိုမသွားပါဘူး။အနောက်တောင်ပိုင်းအီဇက်မြို့မှာတညတာအတွင်းလူ၂ဦးတနက်နဲ့အသေးပြစ်ခတ်ခံရကြောင်းဘဒုလက်ချက်ဆိုတာကိုမသိရသေးတဲ့အကြောင်းအီရန်လွှတ်တော်အမှားဟာရာယာတူလာခါရမီကိုကိုကာပြီး ILNA သတင်းအေဂျင်စီကဖော်ပြပါတယ်။သမ္မတဟာဆန်ရိုဟာနီကိုစန့်ကျင်သူတွေအများစုအခြေဆက်ရာအီရန်ရဲ့ဒုတိယအကြီးဆုံးမြို့မာရှ်ဟတ်မှာပြီးခဲ့တဲ့ကြာသပတေးနေ့ကစခဲ့တဲ့အင်အားသိမ့်မရှိတဲ့ဆန္ဒပြပွဲကလေးကနေအခုမတိမငိမ့်မှုကြီးစဖြစ်စေခဲ့တာပါ။ဒီနောက်မှာနိုင်ငံတော်ဝန်ကိုပြန့်နှံ့ခဲ့ပါတယ်။ဆန္ဒပြပွဲတွေကိုထိမ့်သိမ့်နိုင်ဖို့ရည်ရွယ်ချက်နဲ့အီရန်ပြည်သူတွေလူမှုကွန်ရက်မီဒီယာတွေအသုံးပြုမှုကိုအီရန်အစိုးရကတားမြစ်ထားတဲ့အပေါ်မှာတော့အထူးစိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်အစိုးရကပြောဆိုထားပါတယ်။ message စာတို့ပို့တဲ့ Telegram နဲ့ဓာတ်ပုံတွေမျှဝေတဲ့ Instagram တို့ကိုမနေ့တနင်္ဂနွေနေ့ကအီရန်အစိုးရကအသုံးပြုခွင့်ပိတ်ပင်လိုက်ပြီးငြိမ်းချမ်းရေးထိမ့်သိမ့်ဖို့အခုလိုလုပ်ရတာလို့အီရန်အစိုးရကပြောဆိုထားပါတယ်။လမ်းပေါ်ထက်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးအီရန်ပြည်သူတွေကဒီ apps တွေကိုအသုံးပြုပြီးတော့ချိတ်ဆက်နေကြတာဖြစ်ပါတယ်။အီရန်သမ္မတဟာဆန်ရိုဟာနီကတော့မနေ့တနင်္ဂနွေနေ့မှာဆန္ဒပြပွဲနဲ့ပတ်သက်ပြီးပထမဆုံးတုံ့ပြန်ပြောဆိုပါတယ်။အီရန်ပြည်သူတွေအနေနဲ့အစိုးရကိုဆန္ဒပြဝေဖန်ခွင့်ရှိတယ်လို့သမ္မတကပြောပါတယ်။ဒါပေမဲ့လူမှုမတည်ငြိမ်မှုတွေနဲ့အများပိုင်ပစ္စည်းတွေဖျက်ဆီးတာတွေကတော့လက်သင့်ခံနိုင်စရာမရှိဘူးလို့သမ္မတကပြောဆိုထားပါတယ်ရှင်။
2018ခုနှစ်နှစ်သက်ကူပွဲတော်ကိုကမ္ဘာတဝမ်းမှာမီးရှူမီးပန်းတွေပြက်ပေါက်ပြီးတော့ကျိုးဆူခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဆွေးနွေးလဲလူတွေတိတ်နဲ့ချီပြီးတော့အလွန်အေးခဲနေတဲ့ရာသီဥတုဒဏ်ကိုကြံ့ကြံ့ခံပြီးနယူးယောက်မြို့လယ်ကောင်က Times Square မှာနှစ်သက်ကိုကျိုးဆူခဲ့ကြပါတယ်။ဒီနယူးယောက်မြို့က Times Square နှစ်သက်ကူကျိုးဆူပွဲကိုတော့1904ခုနှစ်ကစတင်ပြီးတော့နှစ်စဉ်ကျင်းပလာခဲ့တာဖြစ်ပြီးတော့နှစ်သက်ကူဖို့စက္ကမိုင်းအလိုဒီခရစ်စတိုဘောလုံးကြီးကြလာတဲ့အချိန်အဲ့ဒီမှာရှိနေတဲ့လူတွေကနှစ်သက်ကူးကိုကြိုမဲ့စက္ကန့်ပိုင်းကိုအော်ဟစ်ရေတွက်ပြီးတော့ရောင်စုံစက္ကူတွေမီးရှူမီးပန်းတွေကိုလေထဲမှာပစ်ဖောက်ပြီးတော့ကြိုဆိုခဲ့ကြတာဖြစ်ပါတယ်။နယူးယောက်မြို့မှာတော့အပူချိန်ဟာ30ဒီဂရီဖာရန်ဟိုက်ပဲရှိပေမဲ့ဒီနှစ်သက်ကူးပွဲတော်ကိုလူတွေတိတ်နဲ့ချီပါဝင်ဆင်နွှဲခဲ့ကြပြီးတော့ရဲလုံခြုံရေးတထောင်ကျော်လဲချထားခဲ့ပါတယ်။ဒီနေ့မှာတော့နာမည်ကြီးဆိုတော်တွေကမရိုင်းယားကယ်ရီ၊ရှူဂါလန်နဲ့နစ်ဂျိုနစ်တို့ဖျော်ဖြေခဲ့ကြတာပါ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာဆိုလည်း Big Ben နိုင်စဉ်ကြီးကမီရှိမီပန်းတွေပြစ်ဖောက်ပြီးတော့နိုင်စဉ်တွေ TV သိန်းစမစ်တလျှောက်လူသိန်းနဲ့ချီပြီးတော့2018နှစ်သက်ကိုကြိုဆိုခဲ့ကြတာပါ။ဒါပြင်ပြည်ထောင်နိုင်ငံ Paris မြို့နဲ့ Russian နိုင်ငံ Moscow မြို့တွေမှာလည်းမီရှိမီပန်းတွေပြစ်ဖောက်ပြီးကြိုဆိုခဲ့ကြသလိုအာရှဘက်က Hong Kong, Jakarta မြို့တွေမှာလည်းလူတွေထောင်နဲ့ချီပြီးတော့ နှစ်သက်ကိုကြိုဆိုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့ဆစ်ဒနီတံတားနဲ့ပြတ်ဆက်ရုံဘောကနေတက်တက်ရောင်မရှိမီပန်းတွေပစ်ဖောက်ခဲ့ပြီးတော့ဒါကိုလူတသန်းခွဲလောက်ကြီးရှုခဲ့ကြပါတယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကလက်တွေ့အရှိတရာဖြစ်တဲ့ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့သဘောပေါက်ထားရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုလိုက်ပါတယ်။ဒီကနေ့တင်းနှင်းလာနေ့နှစ်သက်ကိုမိန်ကုန်းမှာနျူကလ িয়ার လက်နဲ့ပြစ်ခတ်နိုင်တဲ့ခလုတ်ကသပွဲပေါ်မှာရှိနေတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ကသတိပေးလိုက်ပါတယ်။အမေရိကန်ပြည်မဧရိယာကြီးတစ်ခုလုံးကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နဲ့ပြစ်ခတ်နိုင်တဲ့အကွာအဝေးအတွင်းမှာရှိတယ်လို့လည်းကင်ဂျွန်အွန်းကပြောဆိုပြီးသူကိုဖြစ်စေမြောက်ကိုရီးယားနိုင်ငံကိုဖြစ်စေအမေရိကန်ပြည်ထောင်စုဘက်ကဘယ်တော့မှစပြီးတော့တိုက်နိုင်မှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်အမေရိကန်ရဲ့နျူကလ িয়ার ချင်းချောက်မှုပုံစံပေါင်းစုံကိုမြောက်ကိုရီးယားဘက်ကကင်တွယ်နိုင်တယ်အမေရိကန်ဘက်ကပြစ်ခတ်မှုတွေကိုတားဆီးနိုင်စွမ်းရှိတဲ့ခိုင်မာတဲ့နျူကလ িয়ার အတားအဆီးရှိတယ်လို့လည်းကင်ဂျုံအုံးကဒီကနေ့မင်ကုန်းမှာထည့်သွင်းပြောဆိုပါတယ်ဒီကိစ္စကချင်းချောင်နေတာမဟုတ်ဘဲတကယ်လက်တွေ့အရှိတရာဖြစ်တယ်ဆိုတာကိုအမေရိကန်တို့သဘောပေါက်ရမယ်လို့လည်းပြောဆိုသွားပါတယ်။ကင်ဂျုံအွန်းရဲ့နှစ်သက်ကူမိန်ကွန်းဟာဆိုရင်ဒီနှစ်အတွင်းသူဦးစားပေးဦးတည်ဆောင်ရွက်မဲ့ကိစ္စတွေကိုချပြတာလို့လည်းအများကရှုမြင်ကြတာပါ။ပြီးခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အတုံအလဲအပြင်းထန်ပြောဆိုခဲ့ကြတာပါ။မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုကိုချင်းချောက်လာရင်ကမ္ဘာမှာမကြုံဘူးတဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတထရန့်ကသတိပေးခဲ့ပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်ပိုင်းနဲ့ဂွမ်ကျွန်းအနီးပင်လယ်ပြင်အတွင်းကိုတိုက်ချင်းပြေပဲ့ဒိန်တက်ဒုံးကျည်ပစ်ခတ်ဆန်းသက်ဖို့စဉ်းစားနေတယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်ရှင်
။2019ခုနှစ်အတွင်းဖြစ်ပေါ်လာခဲ့တဲ့ပြည်ပခါတွေသဘောထားအကွဲပြဲတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအဆုံးစွန်သတိပေးတက်လှမ်းလိုက်ပြီးတော့2018နှစ်သစ်အတွက်ညီညွတ်လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမူချုပ်ကတနင်္ဂနွေနေ့ကပြောကြားတဲ့နှစ်သက်ကူအခြေညာချက်ထဲမှာပြောကြားလိုက်ပါတယ်။2019ခုနှစ်အတွင်း IS အစွန်းရောက်တွေအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအဆုံးသတ်သွားတာဗြိတိန်နိုင်ငံကလည်းဥရောပသမဂ္ဂကနှုတ်ထွက်လိုက်တာပြီးတော့ဇင်ဘာဝေနိုင်ငံကို38နှစ်ကြာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂဘီရဲ့အုပ်ချုပ်မှုအဆုံးသတ်တာတွေကိုတွေးကြရတယ်လို့ဒန်ဗာတက်ကသိုနိုင်ငံကလေးလာရေးဌာနပမောက်ခဂျောနသန်အဒဲလ်မန်ကပြောပါတယ်။ဒါပြင်မြောက်ကိုရီးယားနိုင်ငံကတော့2019ခုနှစ်အတွင်းမှာလုံခြုံရေးချိမ့်ချောက်မှုကိုအများဆုံးလုပ်နိုင်ခဲ့တယ်လို့ပြောပါတယ်။ပိုဟမ်မင်းကြီးဖရန်စစ်ကတော့စိန့်ပီတာရင်မြင်ကနေလူလူကိုမိန်ကုန်းပြောကြားခဲ့ပြီးတော့2019ခုနှစ်ဟာတရားမမျှတမှုတွေ၊တည်ဆုံမှုတွေ၊လိင်ညာမှုလုပ်ရက်တွေတော်များများဖြစ်ခဲ့တဲ့နှစ်ဖြစ်ကြောင်း2019ခုနှစ်အတွင်းကမ္ဘာမှာဖြစ်ခဲ့တဲ့ပဋိပက္ခတွေဟာလူသားတွေရဲ့မာမာနတရားတွေကြောင့်ဖြစ်ပေါ်လာခဲ့တာဖြစ်ပြီးတော့လူတွေအနေနဲ့သူတို့ရဲ့လုပ်ရက်တွေအတွက်တောင်းပန်ယူဖို့လိုတယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။တည်ငြိမ်အေဂျင်ပီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်တည်ဆောက်ရေးပြည်သူတရလုံးအင်အားပြည့်နဲ့တက်တက်ကြွကြွပူးပေါင်းပါဝင်ကြဖို့သမ္မတဦးထင်ကျော်က2018ခုနှစ်နှစ်သစ်အမှားစကားမှာထည့်သွင်းပြောဆိုသွားပါတယ်။အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြက်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးပြည်သူတွေရဲ့လူမှုစီးပွားတိုးတက်ရေးကိုအလေးထားဆောင်ရွက်နေပြီးအတိုင်းအတာတစ်ခုအထိအောင်မြင်ခဲ့ကြောင်းလဲသမ္မတကပြောပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်နေတယ်လို့သမ္မတဦးထင်ကျော်ကနှစ်သက်ကိုအမှားစကားပြောကြားခဲ့သလိုဒုတိယသမ္မတဦးမြင့်ဆွေနဲ့ဦးဟင်နရီဘန်တီယူတို့ကလည်းပြည်တွင်းငြိမ်းချမ်းရေးကိစ္စကိုတခုတ်တရထည့်သွင်းပြောဆိုခဲ့ကြပါတယ်။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့2019ခုနှစ်မှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုနှစ်သက်မှာသင်ခန်းစာယူပြီးပုံမို့ကောင်းမွန်အောင်လှုပ်ဆောင်သွားကြဖို့သူ့ရဲ့နှစ်သက်ကူမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်ရှင်
။ကော်စတာရီကာနိုင်ငံဆန်ဟိုဇေမြို့အနောက်ဘက်တောင်တန်းတွေရှိရာတောအုပ်တစ်ခုတည်းကိုစင်းလုံးကားလေယာဉ်ဒဇင်တနင်္ဂနွေနေ့ကပြတ်ကျခဲ့တာမှာအမေရိကန်နိုင်ငံသား10ဦးနဲ့ဒေသခံလေယာဉ်မှူး2ဦးသေဆုံးခဲ့ပြီးလေယာဉ်ပြတ်ကျတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေတုံးပဲလို့ကော်စတာရီကာအစိုးရတောင်းတောင်ဝန်ရှိသူတွေကပြောပါတယ်ပြတ်ကျသွားတဲ့လေယာဉ်ဟာတနင်္ဂနွေနေ့နေ့လယ်ပိုင်းက ပွန်တအက်စလီတမြို့ကနေဆန်ဟိုဇီမြို့ကိုအသွားလမ်းမှာပြတ်ကျခဲ့တာဖြစ်တယ်လို့ကော့စတာရီကာလေကြောင်းဌာနညင်ကြားရေးမှူးအန်ယိုကူဘီယိုကပြောပါတယ်လင်းဟာပြတ်ကျတဲ့အချိန်နဲ့ပောက်ကွဲလောင်ကျွမ်းပျက်စီးသွားခဲ့ပါတယ်တွေ့ဆုံသွားတဲ့အမေရိကန်၅ယောက်ကတော့နယူးယောက်ပြည်နယ်ကဘရူးစ်နဲ့အရင်းစတိုင်းဘတ်မောင်နှံနဲ့အတူသူတို့ရဲ့သား၃ယောက်ဖြစ်တယ်ဆိုတာကိုဆွေမျိုးတူကအတည်ပြုပြောဆိုပါတယ်တိစုံသွားသူတွေအတွက်အထူးစိတ်မကောင်းဖြစ်ရတဲ့အကြောင်းကော့စတာရီကာသမ္မတကလည်းပြောပါရဲပွန်တိုအစ်လီတမြို့ဟာဂွာနာကာစတီခရိုင်ရဲ့ပစိဖိတ်ကမ်းရိုးတန်းဒေသတစ်ခုဖြစ်ပြီးကမ္ဘာလှည့်ခီးသွားတွေအလားအများတဲ့နေရာတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနှစ်သိက္ကူညနေခင်းအပျော်စီးချတဲ့ရေပေါ်ရှက်ပြေးလျင်တစ်စင်းပြက်ကျခဲ့တာကြောင့်လူ6ဦးသေဆုံးရကြောင်းတာဝန်ရှိသူတွေကပြောပါရဲတည်ဆုံသူ၅ဦးကဗြိတိန်နိုင်ငံသားတွေဖြစ်ပြီး Compass Group ရဲ့အမှုဆောင်ရာရှိချုပ် Richard Gosen နဲ့သူသား၂ဦးနောက်သူနဲ့ဆေးဆက်ထားသူအမျိုးသမီးနဲ့သူမရဲ့သမီးဖြစ်သူတို့တည်ဆုံခဲ့ရတာပါလေရင်မှုလဲတည်ဆုံခဲ့ပါတယ်တည်ဆုံခဲ့ရတဲ့မိသားစုတွေအတွက်ဝမ်းနည်းခြေကွက်ရပါကြောင်းဩစတြေးလျဝန်ကြီးချုပ် Malcolm Turnbull ကပြောဆိုပါတယ် Compass Group လုပ်ငန်းကြီးကကမ္ဘာအကြီးဆုံးအက္ခံကြွေးမှုမှုဝန်ဆောင်မှုပေးတဲ့လုပ်ငန်းကြီးဖြစ်ပါတယ်လေရင်အပျက်စီအပိုင်းအစာတွေကိုစေယူရေးအတွက်ဩစတြေးလျပို့ဆောင်ရေးဘေးကင်းလုံခြုံရေးဘူရိုနဲ့ပူးပေါင်းပြီးတော့ရဲတပ်ဖွဲ့ကဆောင်ရွက်နေပါတယ်။ပြတ်ကျခဲ့ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေပြီဖြစ်ပြီးကနဦးအစီရင်ခံချက်ကတော့ရက်ပေါင်း30အတွင်းထွက်လာမယ်လို့ခန့်မှန်းရပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဇုံတွဲပေါင်းရာနဲ့ချီပြီးတော့မနေ့တနင်္ဂနွေနေ့နှစ်သက်ကူညနေခင်းမှာတစုတဝေးနဲ့လက်ထပ်ထိမြှောက်ခဲ့ကြပါတယ်။ဂျကာတာမြို့တော်လမ်းမကြီးဘေးကကားပါကင်တစ်ခုမှာဇုံတွဲပေါင်း430ခွန်တွဲလူကမိသားစုဝင်တွေလမ်းသွားလမ်းလာတွေရှေ့မောက်မှာလက်ထပ်ထိမ်းမြှောက်ခဲ့ကြတာဖြစ်ပါတယ်ချိုးတဲ့တဲ့မိသားစုတွေကအသက်25နှစ်ကနေ49နှစ်ကြာအသက်အရွယ်ပေါင်းစုံဇုံတွဲတွေလက်ထပ်ခဲ့ကြတာဖြစ်ပါတယ်ထိမ်းမြှောက်လက်ထပ်ပွဲအခမ်းအနားကိုဂျကာတာအုပ်ချုပ်ရေးမှူးအန်နီဘတ်ဝေဒန်တက်ရောက်ဖွင့်လှစ်ပေးခဲ့ပြီးတော့ဆင်းရဲချိုးတဲ့သူတွေလက်ထပ်ထိမ်းမြှောက်ရေးကူညီပေးဖို့ကအစိုးရရဲ့တောင်းဝန်တရားတစ်ခုဖြစ်တယ်လို့ပြောကြားခဲ့ပါတယ်ကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာအစ္စလမ်လက်ထုံးစံနဲ့လက်ထပ်ထိမ်းမြှောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမတင်ခဲ့ထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ POA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်အသေးရောက်ရှိလာတဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးစီးပွားရေးကျန်းမာရေးပြည်တွင်းငြိမ်းချမ်းရေးအစရှိတဲ့အခမ်းအနားတွေမှာအဖက်ဖက်ကပုံမကောင်းမွန်တဲ့ပြောင်းလဲမှုတွေဖြစ်လာစေဖို့မြန်မာပြည်သူပြည်သားတွေအနေနဲ့မျှော်လင့်နေကြပါတယ်။နှစ်သက်အတွင်းမြန်မာနိုင်ငံသဝန်းကပြည်သူတွေရဲ့မျှော်လင့်ချက်အတန်တွေကိုစုစည်းပြီးတော့ကိုကောင်းစဟင်းကတင်ပြပို့ထားပါတယ်
။နှစ်သက်ကူပြောင်းလာတဲ့2018ခုနှစ်ထဲမှာမြန်မာပြည်သူပြည်သားတွေအနေနဲ့နိုင်ငံရေးစီးပွားရေးလူမှုရေးအစရှိတဲ့လူမှုဘဝတိုးတက်ပြောင်းလဲလာဖို့မျှော်လင့်နေကြပါတယ်။မန္တလေးဗဟိုအမျိုးသမီးဆေးရုံမှာတာဝန်ကျနေတဲ့ဆရာဝန်တယောက်ကတော့လာမယ့်2018ခုနှစ်အတွင်းမြန်မာပြည်သူလူထုကျန်းမာရေးအခမ်းအနားပုံမမြင့်တက်ကောင်းမွန်လာစေဖို့နဲ့ကျန်းမာရေးဝန်ထမ်းတွေရဲ့နေစဉ်ကြုံတွေ့နေရတဲ့ဘဝအခက်အခဲတွေကိုဖြေရှင်းနိုင်ဖို့မျှော်လင့်ထားတယ်လို့ပြောပါရတယ်
။ကျွန်တော်တို့ကျန်းမာရေးပေါ့နော်မြန်မာနိုင်ငံရဲ့ကျန်းမာရေးကဘဝလေးကမ္ဘာအဆင့်နဲ့တမန်လေးတော်တော်ကြီးကိုလေအဲ့ဒီအောက်ကိုရောက်နေရကြအရင်နှစ်တကာဆိုင်လေလေပို့ပို့ရောက်သွားတာပဲရှိရအာအဲ့အတွက်ကျွန်တော်တို့မှာဘာလို့လိုအပ်လဲဆိုတော့လူဝင်အားလိုတယ်ဖက်ဆလက်တီလိုတယ်အစိုးရရဲ့ထောက်ပံ့မှုတွေလိုတယ်ပေါ့နော်အခြေခံလိုအပ်တဲ့ဟာတွေတော့မှတချို့တလေမရှိကြဘူးလေနေစေရုံတွေမှာလေအဲ့ဒါတွေမှာကျတော့ဘယ်လိုဖြစ်လဲဆိုတော့အရင်နေပြီးတော့လွှဲတယ်လွှဲတဲ့အခါမှာလမ်းပေါ်မှာတင်းတီကြတာလူနာတွေလည်းရှိတာပေါ့နော်အဲ့ကြောင့်ဒီမြေစေုံတွေဘက်မှာလည်းဒီလုံလောက်တဲ့ဖြစ်စီကိရာတွေနော်အဲ့ဒါတွေချထားပေးဖို့လိုအပ်ပါတယ်လူဝင်အားတွေပေါ့နော်အဲ့ဒါဆိုရင်တော့ကျွန်တော်တို့ကျမကြီးကတော်တော်လေးကိုလေတိတိတသားတော့ပြောင်းလဲမှုတော့ရှိမှာပါအဲ့ဘက်ပိုင်းမှာ
နိုင်ငံတနိုင်ငံမှာပညာရေးအခန်းကဏ္ဍကလည်းအလွန်အရေးကြီးပါတယ်မြန်မာနိုင်ငံအနေနဲ့ပုံမူကောင်းမွန်တဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကိုအခုထက်ပိုလှုပ်ပေးဖို့တက္ကသိုလ်ကျောင်းသူမတ်ဝီယီဝိုင်းကဆန္ဒရှိနေပါတယ်။သူတို့လိုတက္ကသိုလ်ကျောင်းသူကျောင်းသားတွေအနေနဲ့အတန်းတင်စာမေးပွဲတွေမှာကိုယ်တိုင်လေ့လာပြီးဖြေဆိုရတဲ့စာသင်ကြားမှုမျိုးပြောင်းလဲပေးစီခြင်းတယ်လို့ဆိုပါတယ်
။ဆောင်းမတက်ခိုင်မင်းနဲ့လေကိုကိုအဲ့လိုမျိုးဆက်စတိုင်လုပ်နိုင်မှုဒါစာရေးရှာမယ်ရှာလို့ရှိရင်ဘိုးတရရရမယ်ဘိုးတရရလို့ရှိရင်အဲ့လိုမျိုးတက်ဆက်အဓိကတော့စာကိုကြက်ပြီးတော့ဆောင်းမဖြေစီခြင်းတာလေ ไอ้มันสาวชาชาลูกเช่นชาสาวให้ได้ที่ร้านแม่ลีไอ้มันจะเส้นจะเส้นจะเส้นยาวเลยชนะไอ้เรื่องเลือดยางเลือดเส้นชนะคู่ฮะจับเบียร์เชียร์ไอ้เส้นผลิตจังเนี่ยไอ้เราเบียร์เส้น
แต่ก็รอแล้วแม่ในท้องสักสิบกุญแจด้วยแต่ก็ดูจังหวะอุ้ยยามาในเงี้ยปีนี้ปุ่มตัวเด็กก้ามองลาซีโบอาจารย์พิจเจเป้พี่บาร์เลยกบานเนตวันเนี่ยแต่กูพิจารณาจูซูในจ้าจิงมาเว่ยามาในเงี้ยเด็กก็สิบปีช่างตัวก็เดือดก็รอเมียนี่ดูมาพิจารณาในจ้าบ้าบุในท้องสักสิบกุญแจเทมาตัวก็เดือดสแกนดูก็สิบปีช่างตัวก็เดือดเพราะว่าเด็กกูทุ่งทองบีเอจันจันเนี่ยพี่เล่นนิทานในโบกูก็เชื่อเงี้ยกูยังก็ตัวคนจ้าก็เมียนี่นี่วะเลย
ကိုင်ကိုရမအေးအေးဆေးဆေးနဲ့ပျော်ပျော်ရွှင်ရွှင်နဲ့ပြန်လည်နေထိုင်လို့ကင်စားတော့ပြီးတော့မှကြီးပွားတိုးတက်ခွင့်ပဲရရှိချင်ပါလေရှင့
်ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတော်တော်များများတိုးတက်မှုနှေးကွေးတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောနေချိန်မှာစားသောက်ကုန်လုပ်ငန်းလုပ်ကင်တဲ့စီးပွားရေးလုပ်ငန်းရှင်ကိုကျော်လွန်းမှုကအခု2018ခုနှစ်အတွင်းစီးပွားရေးအခြေအနေပုံမကောင်းမွန်လာမယ်လို့ယုံကြည်နေပါတယ
်ဒီအခုရောက်လာတာမှာနိုင်ငံတကာဆိုတာနောက်ပိုင်းနိုင်ငံတော်များကအစ်ကူအိုရီယန်တက်ပေါ်လစ်စီကိုကျင်းပလာကြတယ်။ကျင်းပအခုလောကနိုင်ငံထွက်ကုန်ဆိုတာဘာမှမရှိသေးဘူး။ဒါနိုင်ငံထွက်ကုန်ကဏ္ဍကိုပို့ပြီးတော့ကြည့်ရအောင်ဖြစ်အောင်အခုတော့ဆိုလို့ရှိရင်တူရစင်ပါတူရစင်တစ်ခုလောက်ပဲလောက်ဆက်လာဘူး။ဒီကနေ့ရလုံးကတော့နော်။အဲ့ဒါရှိတယ်။ဟုတ်တယ်နဲ။အဲ့ဒါမှတခြားလုပ်ငန်းတခြားဆက်တာတွေကိုလည်းနှောင့်ဆက်ခြင်းမှာပို့ပြီးတော့ဒီကနေ့အောင် infrastructure in MSA ကြီးရမယ်နဲ့ဒီကုလမကောင်ကြေးလို့ကြောက်ကြပြီးတခြားနိုင်ငံသားပြည်သူကိုဒီလိုတုံ့ပြန်ကြည့်ရရင်တခြားနိုင်ငံတွေနဲ့ quality အမြင်ပြန်ဆိုင်ပြန်ဖို့လုပ်ကြည့်ပါရမလို့ဆိုတော့မိုင်းမှာဒီလိုသူ့တော့ပါမယ
်အခုနားထောင်ကြရတာတွေကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့နေပဲအသီးသီးကပြည်သူလူထုတွေရဲ့2018ခုနှစ်အတွင်းပုံမကောင်းမွန်တဲ့အခြေအနေတွေဖြစ်လာဖို့မျှော်လင့်တန်တွေပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆာဟိမရှင်ခရော့တိုင်းသားကောင်းဆောင်တွေနဲ့ညဉ့်ညဉ့်ရေးလှလာသူတွေဖက်ကရောဖလို့ဆူတောင်းကြတဲ့လဲနာစင်ကြရအောင်ပါဒီကနေ့ကြောက်ရောက်တဲ့2018ခုနှစ်နှစ်သက်ကူမင်္ဂလာအခါသမယမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲမြန်မာနိုင်ငံကြီးငြိမ်းချမ်းပါစေကြောင်းဆူတောင်းကြတယ်လို့စစ်မဲ့ဖြစ်ပွားနေစေတိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံသဘောကပြည်သူတွေကျန်းမာချမ်းသာပါစေကြောင်းတိုင်းရင်းသားကောင်းဆောင်တွေနဲ့ညဉ့်ညဉ့်ရေးလှလာသူတွေကနှစ်သက်ဆူမွန်တောင်းပေးကြပါတယ2018ခုနှစ်နှစ်သက်ကူဆူတောင်းတွေကိုတော့မဆူမွန်ကစူးစီးတင်ပြထားပါတယ်
မင်္ဂလာနှစ်သစ်ဖြစ်ကြပါသည်ရှင်ဒီကနေ့ဇန်နဝါရီလ၁ရက်နေ့တနင်္လာနေ့မှာကြာရောက်တဲ့2018ခုနှစ်နှစ်သစ်ကူမင်္ဂလာအခါသမယမှာနိုင်ငံတော်သမ္မတဦးထင်ကျော်ဒုသမ္မတတွေနဲ့တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နောက်ပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌအပါအဝင်နိုင်ငံခေါင်းဆောင်တွေအသီးသီးကမြန်မာပြည်ကြီးငြိမ်းချမ်းပါစေကြောင်းနဲ့မြန်မာပြည်သူလူထုအတွက်နှစ်သစ်ကူဆုမွန်နေတောင်းပေးကြပါတယ်လက်တလောစစ်ဘေးဒဏ်ခံနေရတဲ့တိုင်းရင်းသားပြည်သူတွေစစ်ဘေးဒုက္ခကအမြန်ဆုံးလွတ်မြောက်ပြီးတော့ဘဝတွေတည်ငြိမ်အေးချမ်းပါစေကြောင်းမြမငင်းညာရေးလုပ်ငန်းမှာပါဝင်လှုပ်ရှားသူတူဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌကချင်ကောင်းဆောင်တူဖြစ်တဲ့ဒေါက်တာတူဂျာကအခုလိုဆုမွန်တောင်းပေးပါတယ
်ကျွန်တော်ဒီ2018ခုကိုတော်တော်လေးမျှော်လင့်ခဲ့တယ်ငင်းညာရေးတော်တော်လေးဖြည့်ပေါက်လားလို့ပေါ့နော်ငင်းညာရေးတိဆောက်တာဘာကြောင့်လဲဆိုရင်နိုင်ငံကောင်းဆောင်တွေကငင်းညာရေးနဲ့ဆွေးနွေးသတ်မှတ်တာဟုတ်အဲသူတို့မင်းကိုဒီမှာပါတယ်ဒါပေမဲ့2018ခုကမျှော်လင့်တော့ဖြစ်မလားဒါကြောင့်မလို့အခု2018ခုကတော့ငင်းညာရေးအတွက်အများကြီးဖြည့်ပေါက်ရောက်တဲ့ဖြစ်စေခြင်းနဲ့အဲ့လိုဖြစ်ဖို့ဆိုလို့ရှိရင်ဗတ်မအိုးဆုံးကသမတော်အစိုးရနောက်တန်တန်းလေးတွေကဖွင့်ပြီးကောင်းဆောင်များပြည်ပြည်ပြောင်းလဲဓမ္မကြီးဖြစ်လာဖို့လိုအပ်တယ်အဲ့လိုဖြစ်လာမယ်ဆိုလို့ရှိရင်တော့ဒါညီကြေးတည်ဆောက်တဲ့နေရာမှာပုံပြီးဖြည့်ရောက်မယ်လို့ထင်ပါတယ်အဓိကတော့တက်ပွဲရရမှာပဲတက်ပွဲမရမချင်းကတော့ဘယ်လိုမှလည်းညှော်လင့်လို့သိရမှာအဲတက်ပွဲတွေရပြီးတော့မှညီကြေးပွဲပွဲမှာအားလုံးစွပေါင်းထိုင်ပြီးတော့မှဒါဒီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးမှာဒါအားလုံးစစ်ပါဝင်စားစွာနဲ့ဝိုင်းဝန်းလို့ဆောင်မှာဒါညီကြရေးရရှိနိုင်မယ်လို့မျှော်လင့်တယ်။ဒါကြောင့်ဒီနှစ်2018ကတော့ထူးထူးကဲကဲညီကြရေးအတွက်အလားအလာကောင်းမျှော်လင့်လို့ရတဲ့နှစ်ဖြစ်ပါစေလို့ဆုမကောင်းတောင်းပါတယ်
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီကရခိုင်အမတ်တဦးဖြစ်တဲ့ဦးဖေးတန်းကလည်းမြန်မာနိုင်ငံတဝန်းငြိမ်းချမ်းပါစေကြောင်းနဲ့2018ခုနှစ်မှာတိုင်းသူပြည်သားတွေအားလုံးဘေးပရာဝေးကွာကြပါစေလို့ဆုမွန်တောင်းပေးပါတယ်
။တကယ်ကိုတီထောင်စုကိုရှစ်တဲ့ငြိမ်းရေးကိုစိတ်ဓာတ်နဲ့ပြန်ပြီးတော့အေးတူကူမျှဆိုတဲ့ခံစားချက်တွေကိုမွေးပြီးတော့ပြောင်းနေတဲ့အောင်မေတ္တာထားကြမယ်ဆိုရင်ဒါဟာဖြည့်ရှင်းလို့မရနိုင်တဲ့အခက်အခဲမဟုတ်ပါဘူး။ဒါကြောင့်လာမယ့်နှစ်ဒီမှာဒီနှစ်ကစပြီးတော့ကျွန်တော်အဲ့လိုဟိုညီနောင်ရင်းစိတ်ဓာတ်ဒီထောင်စုစိတ်ဓာတ်ကိုမွေးပြီးတော့ဟာအရှင်းရှင်းအနိုင်ယူရှင်တဲ့စိတ်ဓာတ်တွေကိုချော့ပြီးတော့အေးတူပြူမျှခံစားကြမယ်ဆိုရင်တော့အဲ့လိုခံစားတဲ့စိတ်ဓာတ်တွေမွေးကြမယ်ဆိုရင်တော့ဟောကျွန်တော်တို့မြန်မာပြည်ကြီးဟာနေရှင်ညာရှင်ပြန်ပြီးတော့တာယာအေးရှာလာမယ်လို့ထင်တဲ့အတွက်နဲ့
ကျွန်တော်အနေနဲ့ဒီ2018မှာဒီပိချာလေးတွေကိုပြည်ရင်းရှိုင်းတွေကိုပြနိုင်တဲ့နော်ဒီအကောင့်ထဲပို့နိုင်တဲ့ဒီပုံပေါ်ကြီးကအဲဒီကိုအတက်လေးကိုရှော့ပြီးတော့မမနာလေးကိုရှော့ပြီးတော့အကောင့်ထဲပို့ပေးကြပါလို့အမိသားစကားပြောချင်ပါတယ်ခင်ဗျာနော်2018ခုနှစ်မှာအမှန်တကယ်မြန်မာပြည်ကြီးငြိမ်းချမ်းဖို့ဆိုရင်ဆရာကြီးတခင်ကိုရောမှရဲ့ငြိမ်းချမ်းရေးလမ်းစဉ်အတိုင်းကျင့်သုံးကြဖို့အရေးကြီး င်ကိုရောမှငင်းညာရေးကိုရက်ကဥထုံးဝင်းငင်းကလည်းငင်းညာရေးဆူတောင်းပေးပါတယ
်ကျွန်တော်တော့ဗမာပြည်ငင်းညာရေးနဲ့သက်သက်လို့ဆိုင်တင်ကိုရောမှပြောခဲ့တဲ့တူမနာကုမနာနီးနဲ့ဝဲဝိုင်းမှာကျွန်တော်တို့ကနိုင်ငံရေးကဟိုတစ္ဆုံစင်းအဖြေရှာရေးဆိုတာလေအဲ့ဒါကိုတည်တည်ချာချာစဉ်းလုံးစီကျပါတယ်ကုမနာကုမနာနီးနဲ့အဖြေရှာပြီးတော့ငင်းညာရေးကိုတိဆောက်ကြပါလို့ကျွန်တော်အဲ့လိုရှိမှုကတောင်းနေပါတယ်ခင်ဗျ
မြန်မာပြည်တော်မှာတော့ဘာသာရေးကောင်းဆောင်နေအသီးသီးကစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲမြန်မာပြည်ကြီး2018ခုနှစ်မှာဖွံ့ဖြိုးတိုးတက်ပြီးတော့ငြိမ်းချမ်းရေးတည်ဆောက်နိုင်ပါစေကြောင်းဆုတောင်းပေးနေကြပါတယ်ရှင်
မဆူမွန်တင်ပြသွားတာပါရှင်ခုတော့ရှမ်းပြည်ရင်းကတိုက်ပွဲသတင်းတစ်ပုဒ်တင်ပြပါမယ်မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းတိဘောနယ်မိုင်းရှူဒေသဖက်မှာမြန်မာတပ်မတော်နဲ့ SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်မတော်ကြားနေ့တကူးချိန်မှာပဲတိုက်ပွဲတွေဖြစ်နေပါတယ်2018ခုနှစ်အစမှာပဲဒီလိုပဋိပက္ခတွေဖြစ်နေတဲ့အတွက်မြန်မာအငြိမ်းချမ်းရေးအတွက်ဆိုရင်မြင်တဲ့အကြောင်းဒေသခံလူတော်ကိုယ်စားလှယ်တွေကလည်းဆိုပါတယ်အပြည့်အစုံကိုတော့ထိုင်အခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းတီဘောနဲ့မိုင်းရှုဒေသဘက်မှာမြမတက်မတော်နဲ့ SSPP SSA ရှမ်းပြည်မြောက်ပိုင်းတက်မတော်ကြားနှစ်သိကူးချိန်မှာတိုက်ပွဲတွေဖြစ်ပွားနေတာပါတီဘောမြို့နယ်ထဲမှာဒီဇင်ဘာလ31ရက်နေ့ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိခဲ့ပြီးမိုင်းရှုမြို့နယ်ထဲမှာတော့ဇန်နဝါရီလ1ရက်နေ့မနက်8:00အချိန်လောက်ကစပြီးနေ့လယ်ပိုင်းထိတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မိုင်းရှုမြို့နယ်ဆိုင်းလျံရွာအနီးမှာတိုက်ပွဲတွေဖြစ်နေတဲ့အကြောင်းနှစ်ဖက်တိုက်ပွဲတွေကြောင့်ထိခိုက်မှုတွေရှိတယ်လို့သိရကြောင်းရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့မိုင်းရှုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်းနာအေးကပြောပါတယ
်အဲကျွန်တော်ကြားရတာတော့ဒီမိုင်းရှုရဲ့တောင်ပေါ်ဆိုင်းနိုင်ငံမှာဒီ SSPB အဖွဲ့နဲ့တမတော်နဲ့တိုက်ပွဲဖြစ်တယ်လို့ကြားရတာအဲ့ဒီနေရာတွေကတော့ဟိုပေါ့ချောင်းမြက် area တွေပေါ့ချောင်းမြက် local area တွေပေါ့အဲ့ဆိုင်းနိုင်ငံဆိုတာအဲ့နာမည်ဖြစ်တယ်ပြောအဲ့အတေကြောင်းရှိတယ်ပြောတယ်အတိအကျတော့ကျွန်တော်တို့လည်းမသိရသေးဘူးဒီတော့ဒီ CHC ငွေတွေတန်းလာပြီဆိုရင်တော့တို့ကတော့ဒီစိုးရိမ်ကူပန်တော့ပေါ့ဒါလည်းဆိုတော့ခါတိုင်းအဲ့ CHC ငွေတွေတန်းလာလို့ရှိရင်ဒီလူတို့ရဲ့လုံခြုံရေးတွေနဲ့နေမြေတီမြေအချိုင်းတွေတို့ရဲ့လုပ်ငန်းခံရတယ်အဲ့ပေါ်ထိခိုက်တာပေါ့
ရှမ်းပြည်မြောက်ပိုင်းတက်မတော် SSPP SSA ဌာနချုပ်ဘက်ကတော့တီဘောမျိုးနဲ့ဒီကနေ့မှာတော့မိုင်းရှုမျိုးဘက်ကိုမြမတက်မတော်ဘက်ကလာရောက်ပစ်ခတ်တယ်လို့ဆိုပါတယ်
မရှိတော့ဘောဆရာတော့ဒီဘောရမနေရလေမနေရမရှိတော့ဒီနေ့ဘောဒီနေ့ရှိနေဆရာတော့ဘယ်လိုသိဘူးဟိုကတက်တယ်ဘောအဲဒီမှာစစ်တကလက်ပြတော့ဘုန်းကြီးတွေစာမေးလောက်ကြည့်တော့ဝင်လာတော့ဆရာမရှိတော့ဘောပဲတော့ဘောပဲကလေးစုံတဲ့စုံနေဖတ်နေရဘော
ဒီလိုပြစ်ခတ်မှုတွေနဲ့ပတ်သက်လို့မြမတက်မတော်ဘက်ကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအခုလိုမျိုးနှစ်သိအချိန်မှာပဲပြစ်ခတ်မှုတွေဖြစ်နေတဲ့အတွက်မြမငင်းကြင်ရေးအတွက်စိုးရိမ်မိတယ်ဆိုပြီးမိုင်းရှုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်းလာအေးကဆိုပါတယ
်ဒီ2018ဒီလိုနှစ်ဦးကာလမှာဒီလိုတိုက်ပွဲတွေပေါ်ပေါက်လာတဲ့အတွက်ကျွန်တော်တို့ဒီမြမငင်းကြင်ရေးဖြစ်စဉ်ကကျွန်တော်တို့ဟိုနည်းနည်းစိုးရိမ်မိတယ်ပေါ့ဗျာဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံတော်ကြီးကဲတယ်လားဒီကောင်းလာလေရသမ္မတကောင်းလာလေရဒါနေ့တကူတဝါလေဖေးပိုးတဲ့နေရာမှာသူကငင်းချင်ရေးကိုဆောင်ရမယ်ဟလားငင်းချင်ရေးရအောင်လုပ်မယ်ဖက်ဒရယ်ပြည်တော်စုကိုသွားမယ်ဒါလို့ပြောနေပေမဲ့ရေပြင်အောက်ခြေမှာဒါလို့ဖြစ်ပျက်တွေဖြစ်နေတာဟာဒါကျွန်တော်အနေနဲ့ရားစွာဆွေးနွေးပူပန်မှုတွေကိုဖြစ်ပေါ်နေတာပေါ့
ရှမ်းပြည်မြောက်ပိုင်းတက်မတော် SSPP SSA တက်နဲ့အရင်မြန်မာအစိုးရကြားမှာ1989ခုနှစ်လောက်ကအပြစ်ခတ်ရစရေးလုပ်ခဲ့တာရှိခဲ့ပေမဲ့လက်ရှိတနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစရေးသဘောတူစာချုပ် NCA မှာတော့ပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူး။2018ခုနှစ်ထဲမှာတော့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA ထိန်းချုပ်ရာနေရာတွေမှာ2018ခုနှစ်အတွင်းမှာခုလိုတိုက်ပွဲတွေကတော့မကြာခဏဖြစ်ပေါ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တဲကမူဆယ်105မိုင်အနီးကျေးရွာတစ်ခုမှာလည်းလက်နက်ကြီးပောက်ခွဲခဲ့ပြီးတဲ့နောက်ပိုင်းကဆလို့ကိုခိုင်မြို့နယ်နဲ့နတ်ထက်ကမြို့နယ်ဒီဘက်မှာလည်းတက်မတော်နဲ့ကချင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရှင်
။တိုင်းရင်းဒေသကစစ်ပွဲတွေအကြောင်းမအေးအေးမှတင်ပြသွားတာပါရှင်။ခုတော့နိုင်ငံတကာဆိုင်ရာသတင်းဆောင်မဖက်ဆက်ရအောင်ပါ။ နေဟောင်းကုန်ပြီးတော့နေတဲ့ကူးချိန်မျိုးမှာအများစုကမြေကဘာပေါ်မှာဖြစ်ပျက်နေတာတွေနဲ့အလုံရှုံနေကြသလိုပဲအကာသသိပ်ပံပညာရှင်တွေကလည်း2019ခုနှစ်အတွင်းအအောင်မြင်မြင်အဆုံးတက်လိုက်တဲ့စီမံကိန်းတွေအပေါ်သုံးသပ်ရင်း2018ခုနှစ်မှာလှုပ်ဆောင်မဲ့ထူးခြားတဲ့စီမံကိန်းတွေနဲ့အလုပ်တွေများနေကြပါတယ်။ VOA သတင်းထောက် George Putik ရဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
။2019ခုနှစ်မှာပြည်ပပြင်းပြင်းနဲ့ပြီးဆုံးသွားခဲ့တဲ့အောင်မြင်တဲ့အာဂါတစီမံကိန်းနဲ့စပြီးပြောပြရစီ။နှဆိုင်တဲ့အာဂါတဟင်းလင်းပြင်ကိုစူးစမ်းဖို့အတွက်လွှတ်တံထားတဲ့ကက်ဆီနီဟွာဂန်စကိုတာဝန်ပြီးဆုံးပြီးမှစနေကျိုးရဲ့အပေါ်ရန်လေးရူထဲမှာပဲအောင်အောင်မြင်မြင်ဖြည့်ဆည်းပေးနိုင်ခဲ့ပါတယ်။ဒါဟာအာဂါတရင်နဲ့အတူပါသွားနိုင်တဲ့ကဘာမြေပေါ်ကပိုးမွားပြီးစနေကျိုးရဲ့လရီပေါ်မှာမရောက်စေဖို့ပါ။သူဟာစနေကျိုးရဲ့လတစင်းဖြစ်တဲ့တိုက်တန်မှနေပြီးနောက်လတစင်းဖြစ်တဲ့အန်စီလေးသက်မှာရေရှာဖို့အပြင်စနေနဲ့ကြံတပရီဂျူတွေကိုနှစ်ပေါင်း20ကြာစူးစမ်းပေးခဲ့ပါတယ်။သူ့ရဲ့တွေ့ရှိချက်တွေဟာနှိုင်းလို့မရနိုင်တော့ဘူးအဖိုးတန်တယ်လို့ကက်ဆီနီစူးစမ်းရေးအဖွဲ့ခေါင်းဆောင်ကယ်ရလင်းပေါ်ကိုကအရင်ကတည်းကပြောခဲ့တာပါ။
I don't think you have to be a ring scientist to imagine what last night was.
မင်းညာတွေ့ရှိချက်လိုမျိုးဆိုကျမတို့အတွက်ဘလောက်အဖိုးတန်တယ်ဆိုတာသိဖို့သိပ္ပံပညာရှင်တယောက်ဖြစ်ဖို့တောင်မလိုပါဘူး။တကယ့်ကိုဖော်မပြနိုင်လောက်အောင်ပါပဲ။တကယ်ကိုမယုံနိုင်စရာပါ
2019မှာထူးခြားတာတစ်ခုကဥရောပအာဂါတစူးစမ်းရေးအဖွဲ့ကနေလှည့်တန်လိုက်တဲ့ Sentinel 5 Precursor ဂျိုရုကတော့လေဒူးရဲ့ညဉ့်ဉန်းမှုကိုတိုင်းပေးတာပါတဘာဝကြောင့်ရောလူတွေကြောင့်မှာဖြစ်လာတဲ့ညဉ့်ဉန်းမှုဟာကျန်းမာရေးအတွက်ထိခိုက်နိုင်လောက်အောင်ဆိုးလာရင်လူစုကိုသတိပေးတယ်လို့ Airbus Defence and Space လေကြောင်းကုမ္ပဏီက Ralph Gordy ကပြောပါတယ
် This is about understanding the sources ofthese trace gases these
pollutants ပမာဏနည်းနည်းပါပြီးမြေကြီးကိုညင်ညွန်းစေတဲ့ဓာတ်ငွေတွေဘယ်ကရတယ်လူတွေဖန်တီးရတဲ့သဘာဝအလျောက်ဖြစ်လာတာတွေ ਨੇ ဒီဓာတ်ငွေတွေဘယ်လိုဆက်ဆက်နေရဲဆိုတာကိုနားလည်အောင်လုပ်ပေးရပါ
အပြည်ပြည်ဆိုင်ရာအာကာသစက္ကန့်မှာတော့ NASA အာကာသယာဉ်မှုတွေအာကာသရင်းလမ်းလျှောက်တာအကြိမ်200ရှိပါပြီအမျိုးသမီးအာကာသယာဉ်မှုပက်ဂီဝှစ်ချန်ကလည်းအမေရိကန်နိုင်ငံသားတွေအာကာသရင်းအကြဆုံးနေတဲ့စံချိန်တစ်ကိုတင်လိုက်ပါပြီကဘာမြေပေါ်ကသိပ္ပံပညာရှင်တွေကတော့2018အာကာသစူးစမ်းရေးအထူးအစီအစဉ်တွေနဲ့အလုပ်ရှုံနေကြပါတယ်။ဒီထဲမှာဟိုးဝေးကဂျေဆင်စုတွေတဲ့ကအသစ်ထက်ပြီးတွေ့တဲ့ကဘာနဲ့အရွယ်တူဂြိုတွေကိုစူးစမ်းနိုင်မဲ့ James Webb အနီးအောက်ရောင်ကြီးသုံးအာကာသမှန်ပြောင်းလဲပါတယ်လို့အစီအစဉ်မှု Eric Smith ကပြောပါတယ်။
We'll use Webb to study the atmospheres of those planets to look and see what chemical constituents those atmospheres have.
ဒီ Webb မှန်ပြောင်းတဲ့အဲ့ဒီဂျိုရုတွေရဲ့လေထုတွေကိုကြည့်ပြီးအဲ့ဒီထဲမှာဘာဓာတုပစ္စည်းတွေရှိတယ်ဆိုတာလေ့လာမှာပါ။အဲ့ဒီမှာရေရှိလား၊အိုဇုန်လားရှိလားဆိုတာမျိုးပေါ့
။ကမ္ဘာပတ်ပတ်လည်းမှာအာကာသအမှိုက်တွေတစ်နှစ်တခြားတိုးလာနေတယ်လို့ဒီနှစ်ထဲဂျာမနီကသိပ္ပံပညာရှင်တွေကသတိပေးနေတာမို့ဒီမှန်ပြောင်းအသစ်ကိုကဘာကနေကီလိုမီတာတသန်းခွဲလောက်ကွာမှာထားဖို့အတွက်အစီအစဉ်ဟာတိတ်ကိုကောင်းတယ်လို့ဥရောပအာကာသသိပ္ပံအာကာသအမှိုက်ဌာနကဟိုဂါဂရက်ကပြောပါတယ
် The energy contained in a 1 centimeter particle hitting a satellite at that velocity roughly corresponds to
1 centimeter ရှိတဲ့အာကာသအမှိုက်တစက satellite ဂျိုရုတစ်ခုကိုသူ့ရွေးနေတဲ့အချိန်နဲ့လာပြီးမှန်မယ်ဆိုရင်အဲ့ဒီပြင်းအားကဘုံတစ်လုံးပေါက်ကွဲသလောက်ကိုများပါတယ်
အာကာသအမှိုက်တွေအခုထက်နည်းသွားစေဖို့သိပ္ပံပညာရှင်တွေကအကြံဉာဏ်တွေအများပြားပေးနေကြပေမဲ့အခုထိတော့ဘယ်တစ်ခုကိုမှမရွေးရသေးပါဘူး
။ဒေါခင်မျိုးသက်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းကထုတ်လင်းချက်တွေကို Democratic မြန်မာအသံ TVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နဲ့မနက်9:00အစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြတ်သားတဲ့မနက်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမြင်မြန်ခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလတရက်သတင်းလာနေညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်ပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနှာစင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်အစီအစဉ်မှာကြားဖို့ရှိတာကတော့
တိကျထိရောက်တဲ့ဝေဖန်မှုများကိုထိုးနှက်မှုလို့ခံယူမဲ့အစားဒီအချက်တွေကတော့ငါတကယ်လိုနေတာလားဒါကိုပြုပြင်လိုက်ရင်စူးစမ်းလိုက်ရင်ပိုကောင်းသွားမလားဆိုတာစမ်းစစ်ပါဘာလို့လဲ
ဆိုတော့စာရေးဆရာမတက္ကသိုလ်တိုးမာဦးကသူယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာပုဂ္ဂလိကဘဏ်တွေအနေနဲ့လာမယ့်ဇန်နဝါရီလအနောက်ဆုံးထားပြီးငွေစည်းရင်းရှင်းလင်းတင်ပြဖို့ပဟိုဘဏ်က6လအချိန်ပေးခဲ့ပေမဲ့အဲ့ဒီတတ်မှတ်ချိန်တိုးတောင်းလွန်အောင်လွန်ကြောင်းပုဂ္ဂလိကဘဏ်တွေဘက်ကပြောဆိုမှုတွေထွက်လာပြီးတဲ့နောက်တတ်မှတ်ချိန်ကို3နှစ်အထိပဟိုဘဏ်ကတိုးပေးလိုက်ပါတယ်။ဒါဟာလက်ရှိအစိုးရအနေနဲ့မြန်မာနိုင်ငံရဲ့ဘဏ်လုပ်ငန်းကိုပြုပြင်ပြောင်းလဲဖို့စတင်လှုပ်ဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့ချင်းငွေတွေများနေတာကြောင့်ပဟိုဘဏ်ကပုဂ္ဂလိကဘဏ်တွေဖက်ကစည်းရင်းရှင်းလင်းတင်ပြဖို့အခက်အခဲတွေရှိနေတာပါပြည်သူ့လွှတ်တော်ငွေစည်းရင်းကော်မတီဝန်ဟောင်းဒေါက်တင်နွယ်ဦးကတော့ပုဂ္ဂလိကဘဏ်တွေဟာပြင်ပလုပ်ငန်းရှင်တွေကိုအလွန်အကျွံငွေချီးမှုတွေရှိနေတဲ့အတွက်ရုတ်ရက်စည်းရင်းပြဖို့အခက်အခဲရှိနေတာလို့ပြောပါတယ်ဒေါက်တင်နွယ်ဦးနဲ့ဆက်နွယ်ဒေါက်တင်ဦးနွယ်ဦးနဲ့ဆက်သွဲမေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကအပိုင်း1အဖြစ်နဲ့တင်ပြပေးထားပါတယ်ရှင်
ပုဂ္ဂလိကဘဏ်နေအနေနဲ့သူတို့ရဲ့ငွေစည်းရှင်းတန်းတွေကို6လအတွင်းတင်ပြကြဖို့ဆိုပြီးတော့ဒီ NDI အစိုးရတောင်းဆိုထားတာအစောပိုင်းမှာရှိခဲ့တယ်ပေါ့နော်ဒါပေမဲ့ပုဂ္ဂလိကဘဏ်နေဘက်က complaint ပြန်လုပ်တာအချိန်ကတိတ်နေတယ်ပေါ့သူတို့ဘက်ကအဆင်မပြေနိုင်ဘူးဆိုပြီးတော့ complaint ပြန်လုပ်တော့ဘဟုဘဏ်ကနေပြီးတော့အဲ့ဒါဆိုရင်6လအစားသူက3နှစ်ပြောင်းပြီးတော့အချိန်တိုးပေးမယ်ဆိုပြီးသူတို့ဆုံးဖြတ်ချက်ချလိုက်ပါတယ်ဆရာမဟုတ်ကဲ
့အဲ့ဒါကမှမအစားကြီး minimum reserve ratio ဆိုတာမမထားရရှိတယ်လေအဲ့လိုထားတဲ့တိုးနှုံးကိုဘဟုဘဏ်ကဆော့လိုက်ပြီဆိုရင်ဘဟုဘဏ်နေပြီးအပြင်မှာလည်းပတ်တဲ့ပစံညားသွားမယ်လည်းညားသွားတဲ့ခါကျအဲ့ပုံမှန်ဒီပဲတခါဥပဒိကဖန်နေရလို့ရတာ哦ဘဟုဘဏ်အဲ့အနေနဲ့ပဲထိန်းချုပ်ထားရဥစ္စာအဲ့ဒီကြားရရမှဒီပစံမန်နီဆက်ကလေးစင်းကိုသူထိန်းချုပ်ချင်လို့ဒီလိုဘာတွေလုပ်လဲသိသိသိချင်လို့အဲ့လိုတောင်းလိုက်တယ်ဆိုတာကကျတော့တကယ်ကတိတ်ောက်တော့ဖြစ်ကြမှာပေါ့ minimum reserve ratio ဆိုတာကသူကထားထားတယ်ထားပြီးတော့တဲ့နဲ့ငွေမှာတံတော်မနေဆက်ကလေးစတဲ့ကိုလှဲ့တာ哦အဲ့ပုံမှာဒီကသူ့ရဲ့ minimum ဘိုးပိုင်းရဲ့ minimum reserve ratio ဒီထားထားတဲ့ပတ်စံနည်းလေအပြုံထားတဲ့ပတ်စံများရင်ပုဂ္ဂိကပိုင်းကအဲ့ပတ်စံနည်းနဲ့ပို့ပြီးတော့များများပို့ထပ်ထားလို့ရတာပေါ့သူက minimum reserve ratio ကိုများများထားပြီးတော့ဒီမှာ money circulation နည်းနေလို့ဆိုရင်ဒီငွေဖောင်းပေါင်းမှုဖြစ်တာ哦အဲ့ဒါကိုသူထိန်းချုပ်ရှင်တော့
ဟုတ်ကဲ့
ဘိုးပိုင်းထိန်းချုပ်ထားတာအဲ့ဒါလည်းထိန်းချုပ်ထားတာလေ
ဟုတ်ကဲ့ဆရာမတို့ကအခုပြောနေတာဆရာမဒီလိုတို့ကအခုဟိုအနယ်ဒီအစိုးရတက်လာပြီးတော့ဆရာမလည်းတိမာပါဆရာမလည်းလွတ်တော်ထဲမှာတာဝန်ထမ်းဆောင်ခဲ့ရတယ်ဆိုတော့ဒီလိုပါတို့ကအခုကအနယ်ဒီအစိုးရတက်လာပြီးတဲ့နောက်မှာဒေါန်ဆန်းစုကြည်ဦးဆောင်ပြီးတော့တို့ဒါ banking sector reform လုပ်မယ်ပေါ့နော်ဆိုပြီးတော့တို့ကြွေးကြော်ထားတာရှိတယ်အဲ့ဒါကိုတို့ account ထဲပေါ်တဲ့အနေနဲ့ပုဂ္ဂလိကဘဏ်အနေနဲ့တို့ငွေစင်းရှင်းတဲ့နေပေးပါပေါ့နော်အဲ့ဒါမှတို့ဘာတွေရှိလဲဘယ်လောက်ရှိလဲဆိုတာတို့သိလို့ရအောင် reform လုပ်လို့ရအောင်ဆိုပြီးတော့တို့ကခြေလမ်းပြင်ပုံကြပါတယ်အဲ့မှာပုဂ္ဂလိကဘဏ်တွေကလည်းသူတို့ဘက်ကဘက်လုံးတွေကများနေတော့သူတို့စည်ရင်းရှင်းဖို့အတွက်ကအချိန်ကသူတို့ပေးထားတဲ့အချိန်အရန်နေတဲ့အခါကျတော့မဖြစ်နိုင်ဘူးဆိုပြီးပြန်ပြီးတော့ဟိုသူတို့ overdraft လုံးတွေကများနေတယ်ပြောတယ်ပုဂ္ဂလိကဘဏ်တွေဘက်ကလေ
ဟုတ်တယ်ဘာလို့လဲဆိုတော့သူတို့ဟို time reserve fund တွေသူက short ထားပဲပတ်စံနေပို့ပြီးချိနေတာအဘိုးကအဲ့ဘအဒီမင်နယ်ရီဇာဗ်ရေရှိုးကိုထိချုပ်ထားမှာအဲ့ဒါထိချုပ်ထားမှာဆိုရင် money circulation ကိုသူထိချုပ်ပြီးသားဖြစ်တယ်လေအဲ့ကြောင့်မလို့ printing money လို့တော့လေဟိုဘဏ်ကနေပြီးအဲ့စနစ်တွေစရရသတ်မှတ်ထားပြီးသားဖြစ်တော့ဆိုတာတချို့ကျအစိုးရအမခံနဲ့ထားထားရမယ်ဆိုပြီးဟိုဘဏ်ကသူ့အတူထားထားတာရှိတယ်ရှိတော့ partially ပေါ့လေအဲ့လို partially ထားထားပြီးတော့မှကျတဲ့ဟာ money circulation သူကထိချုပ်တာအဲ့ပြော်လေအဲ့ငွေစက်ကူဆိုလို့ရှင်လေသူကတတ်ထားရရှိတယ်မလားအများဆုံးဘယ်လောက်ထိထုတ်မယ်ဆိုတော့ minimum reserve ratio နဲ့ငွေစက်ကူကန့်တတ်ထားတာနဲ့နောက်မှ core reserve နောက်မှ ကျောင်းရောက်နောက်ခံရွှေရှိမှအဲ့ရွှေနဲ့ညီညာတဲ့ငွေဆက်ကိုထုတ်ရမှာဘူးကောင်နဲ့
ဟုတ်ကဲ့
အဲ့တော့ money circulation ကိုသူထိချုပ်တဲ့တော့အနေနဲ့ပုံပြပါနေရအများကြီးရှိရဆိုတာခုနက mineral reserve ကိုသူထိချုပ်ထားတဲ့ထက်ဒီပြီးတော့ချန်ထားတဲ့ပတ်စံတွေအများကြီးရှိလို့အဲ့လိုဖြစ်ပေါ်တာသူတို့ပတ်စံချိထားတာပေါ်မှာဆိုတော့သူတို့စင်းရတယ်ဒီဟို transparency မဖြစ်ဘူးပေါ့မပြနိုင်ဘူးပုံပြပါနေရလဲသူချိထားတဲ့ပတ်စံတွေပြန်မရသေးတာတွေလည်းအများကြီးရှိသေးတာပုံပြပါမှာလဲအဲ့ဒီတိုင်းမလိုက်လာလို့အမှန်မှပြန်တော့ကိုင်းတောင်းနေတော့ဖြစ်သွားတာလေ
ဆရာမလည်းကြားမှာပေါ့တချို့ပြောနေကြတာအပြင်မှာဒီပုဂ္ဂလိကဗန်နေဟာဟိုစပြီးတော့သူတို့တရေတဲကလေးကသူတို့ယူတာမှုမရှိဘူးပေါ့နော်ငွေမဲရနေငွေပြူဖြစ်ဖို့အတွက်တချို့ကအကြံစီနဲ့ဗန်ထောင်ကြရတယ်ဆိုတော့ဟိုကောလာဟာလာတည်နေလဲကျွန်တော်တို့ကြားရတာဟိုဆိုတော့ဒီဗန်နေမှာလက်ပတ်နေတဲ့ငွေဟာကျွန်တော်တို့မြန်မာနိုင်ငံစီးပွားရေးလက်ပတ်မှုမှာဘလောက်ထိများအရေးပါတဲ့အခက်ခဏမှာရှိနေပြီလဲသူတို့ဟာ
အဲ့တော့အမီးပါထားတာမှရှိတော့ဆိုတော့တချို့ဗန်တွေကအဲ့လိုကြားရတာပေါ့နမနီလောက်ပြီးလောက်ကြတယ်နောက်တစ်ခုကလည်းအခုဗန်တွေကအရင်တော့ဆိုရင်ငွေချေရန်ခဲခဲခဲချေရတာအခုကျတော့ဒါကိုအဆောက်အဦလေးပါမှပတ်စံချူရလေးဟိုမြေခွက်ဆိုတိုင်းမရှိဘူးလေအဲလူတွေကအဖြစ်အခု steel structure နဲ့အဆောက်အဦပဲဖြစ်ဆောက်ဆောက်ပြအဲ့ဒါနဲ့ရှိတာအဲ့ဥပမာသူ့ရဲ့မြေခွက်က350တန်းနဲ့ဆိုတော့အဲဘာကနေပြော350ရှိတယ်အဲ့ခါကျဘာမှန်းနေကြရပါညာလေးလာကြည့်အဲ့ကျော350တန်းပါတယ်ဆိုဇွတ်လို့ပြအဲ့လိုပတ်စံချူရလူတွေကပတ်စံပူဖောင်းဖောက်ကြတာပေါ့အခုအဲ့လိုချီရဘာလို့ဆိုတော့တကယ်ကြချီလို့ရှိရင်ငွေသူ့ရဲ့ဒီမြေခွက်က350တန်း50သုံးဖို့တပုံးကိုပတ်စံချီရမှာလေအဲ့ဒီပုံလေးပိုင်းပစ္စည်းတွေရှိတဲ့ထောက်ထားတွေလည်းအထက်ထက်ထက်ထက်တောင်းပြီးတော့ခါကြမှာဒါတောင်မှသုံးဖို့မတော်ဘူးရှိရအခုကတော့350တန်းနဲ့မြေကိုသူက350လို့350ချီရတကယ်350ရအောင်ဘယ်လိုလုပ်မလဲလုပ်တဲ့လုပ်ကြီးကဟိုအဆောက်အဦပါမရေးပါမိပါအကုန်လုံးရှောက်လုပ်တာပေါ့လုပ်တော့ပတ်စံချီရအောင်ချီရအောင်လုပ်တာ
အခုလက်ရှိဗန်နေရဲ့အနေအထားကိုကြည့်ပြီးတော့ဒီ NLD အစိုးရကနေပြီးတော့အခုချမှတ်ပြီးတော့ဥတီသွားနေတဲ့စီးပွားရေး policy ဟာpolicy อ่ะโหบาริมยาที่โหอ่ะป้อกางจูซูจูดิရှိတယ်လို့ဆရာမမြင်မိလဲဆိုလို့ကျွန်တော်အခုလိုမျိုး banking sector reform တို့သူတို့ဒီ inflation ကိုထိန်းနိုင်မှုသူတို့တစ်ဖက်မှာစူးစမ်းနေရပါလဲကျွန်တော်တို့ကြားရတော့ဒီဆရာမသူသွားနေတဲ့ CY policy banking sector တခုပဲကျွန်တော်တို့ကြည့်မယ်ဆိုရင်သူ့ရဲ့အားနည်းချက်အားသာချက်ကဘာရှိလဲဆရာမအခု
ဆရာကြတော့သူ့ရဲ့ system တိုင်းသူတို့လုံနေတော့ဟုတ်တယ်နောက်တစ်ခုကအခုဘာမှာအခု company tap ပို့လိုက်တဲ့ဥစိုးသိန်းတို့ဥစ္စာအောင်တို့ကတော့ပါတဲ့လူတွေဆိုတော့သူကအဲဒီစီးပွားရေးပတ်သက်တော့တရဝင်နေပေါ့နော်ခြုံငုံမိကြီးနိုင်တဲ့ဆရာကြီးပါတယ်ဆိုတော့သူတို့လုပ်တဲ့စနစ်ကတော့ကောင်းပါတယ်ဒါပေမဲ့လော်ရော့ဆက်ပြင်းပြင်းနဲ့ဟာတော့ဒီကံထိချုပ်နိုင်ပေါ့
ဒါဆိုလို့ရှိရင်တော့ဆိုလိုချင်တာကဒီဥစ္စာကိုဆရာမပြောသလိုဒီအချက်၃ချက်နဲ့ကိုက်ညီပြီးတော့ပေါ့နော်နိုင်ငံတကာစတန်ဒတ်မီလာအောင်နိုင်ငံတကာစံချိန်မီလာအောင်တကယ်ကိုတိတိကျကျမမကန်ကန်လေးလုပ်နိုင်မှုအတွက်ကတော့ဆရာမအချိန်ကာလတော်တော်ယူရအောင်မယ်ဆိုတဲ့သဘောလားမသိဘူးနော်
အဲ့တော့အဓိကကျဘို့ပါအဓိကတော့ကသီးမင်းစီကနေထုတ်ရမှာလေခုနကကျွန်တော်စုပေါင်းမတ်တီငွေရင်းနေလုံလောက်အောင်လို့အချို့ကဘယ်တော့ပဲထားရမလဲဆိုရတယ်ဆိုအတိအကျသီးမင်းစီကတော့မလိုက်နိုင်ပါလုံးမယ်ဆိုတော့နောက်ခုရပန်ကွင်းနေရှိရမလားခုနကကစီးထားပြီးတော့ပြန်ဆက်တာရပြက်ကွက်မှုတွေရှိရမလားလူရဟုတ်က
ဲ့
ခုနကပတ်စံပိုးချိလိုက်တယ်လေအဲ့ပြက်ကွက်မှုတွေဘယ်တော့ရှိတယ်ဆိုတော့လိုက်ပြီးသူကလိုက်တော့ကြီးကျနိုင်တယ်ဒါပေမဲ့အခုသူစင်းတောင်းလိုက်တဲ့ဂျားရီကနေအခုဆိုဘယ်တော့ရှိတယ်ဘယ်တော့ပြန်ပေးဖို့ပြက်ကွက်နေရဆိုတာကြီးဦးရချမှတ်နိုင်တော့ပေါ့စဉ်းတောင်းလိုက်ဆိုအရင်တော့ရက်ပေါင်း90ဆိုသတ်မှတ်ထားတာရှိတယ်ရက်ပေါင်း90တုန်းကပြန်ရအောင်လို့ဘယ်လိုလုပ်မလဲဆိုတော့ဆက်ဆက်ဆန်းကပြန်ပြီးတင်လို့ရရက်ပေါင်း90နဲ့အရင်တော့အဲ့ဒါကာလသတ်မှတ်ထားပြရရှိတယ်ရှင်းငွေပြန်မရဆိုသူလည်းအားမခံနိုင်ဘူးလေဘူးကြီးကပါတော့ဟုတ်တယ်မလားအများကြီးချိထားတော့အဲ90အတွင်းမှာသတ်မှတ်တဲ့ပမာဏငွေ remittance reserve ratio ပြန်ရောက်နိုင်တာပိုချိလက်ရှိဒါပေမဲ့ရက်ပေါင်း90စောင့်ရက်ပေါင်း90တင်ပြန်ဝင်လေဆိုလို့ရှိရင်တော့အဲ့ central bank ကိုတင်ပြရမယ်ဆိုပြီးအဲ့လိုစနစ်တွေလောက်ထားတာရှိတယ်။အဲ့စနစ်တိုင်းလောက်ဖို့သူကနည်း control လုပ်တာပဲ
။အခုကြားခဲ့ရတာကတော့ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်။ရှိခုနှစ်မှာမြန်မာနိုင်ငံအတွက်ဘလို့အခြေအနေတွေဟာစိန်ခေါ်ချက်တွေအကဲဆန်းချက်တွေဒါမှမဟုတ်အလားအလာကောင်းနေဖြစ်လာဖို့ရှိပါသလဲလာမယ့်အင်္ဂါနေ့ညပိုင်းတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဝင်ရောက်ဆွေးနွေးလို့တဲ့တောသားရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုင်းအစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့ရဲ့နှစ်သက်ဆုံးဖြတ်ချက်ကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်
VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932386999လေးဖြစ်ပြီး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တောသားရှင်တွေကိုကြိုဆိုပါရစေ။မနေ့ပြန်အင်္ဂါနေ့ည9:00တိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသည်များအစီအစဉ်ရဲ့အလဲပါ2019ခုနှစ်ဟာ smartphone လောကအတွက်တော့အပြောင်းအလဲတွေအပြည့်တဲ့နှစ်တစ်နှစ်ဖြစ်ပါတယ်။ Samsung ကုမ္ပဏီဟာ Note 7 phone တွေကိုပြန်လဲပေးခဲ့ရတဲ့အချိန်လေးကနေပြန်ယုံထလာသလို Apple ကလည်းကုမ္ပဏီ10နှစ်ပြည့်နဲ့တိုက်ဆိုင်ပြီးတော့ iPhone X ကိုထုတ်လုပ်လိုက်ပါတယ်။ Nokia နဲ့ BlackBerry လိုတစ်ချိန်ကနာမည်ကျော် phone တွေလည်းစီကွယ်တဲ့ပြန်ဝင်လာပါတယ်။2019ခုနှစ်အတွင်း smartphone တွေရဲ့အချိန်လေးအရရကိုဒီတဲ့မဲ့ blogger တွေပြောသည်များအစီအစဉ်မှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်။
2019ခုနှစ်ဇန်နဝါရီလကလုပ်တဲ့လျှက်စစ်ပစ္စည်းပြပွဲမှာအလေအလတ်အဆင့်ဖုန်းတစ်နှလုံးကို Samsung ကထုတ်ပြခဲ့ပါတယ်။ဘက်ထရီပြဿနာတက်တာကြောင့် Galaxy Note 7 ဖုန်းတွေကိုပြန်လဲပေးခဲ့ရကြတဲ့ကဆိုရင်အဲ့ဒီ A3 နဲ့ A5 ဖုန်းတွေဟာ Samsung ကနေပထမဆုံးထွက်လာတဲ့ဖုန်းတွေပါ။ Brian Bloch ဟာ Gartner နည်းပညာသုတေသနဌာနကပါ
။ Samsung actually has a lot of work to do to win back the trust
of the user ရဲ့ယုံကြည်မှုကိုပြန်ရဖို့တကယ်တမ်းကတော့ Samsung အနေနဲ့အများကြီးလုပ်ရပါဦးမယ
်။ Access Company ကတော့ Virtual Reality ကိုရော Augmented Reality ပါပါတဲ့ Handset အသစ်တစ်ခုကိုထုတ်ပြခဲ့ပါတယ်။ပြန်ပြီးတန့်စင်ထားတဲ့ဂျင်ရီကနေ Mobile Phone အာသွင်ဖို့နဲ့မီထွန်းဖို့အဲဆင်မီထုတ်ပေးနိုင်တယ်ဆိုတာစမ်းသပ်အောင်မြင်ခဲ့ပြီးတဲ့နောက်ပြည်တိမ်မှာအတော်လေးပေါက်သွားခဲ့ပါတယ်။ Glastonbury ပွဲတော်မှာအဲ့ဒီနည်းပညာကိုစမ်းသပ်ခဲ့ပြီးအာဖရိကဒေသကဒုက္ခသည်စခန်းတချို့မှာတက်ဆင်ခဲ့ပါတယ်။ဖေဖော်ဝါရီလမှာတော့နှစ်စဉ်လုပ်နေကြကမ္ဘာ့ Mobile Congress နည်းပညာပြပွဲကိုစပိန်နိုင်ငံဘာစီလိုနာမြို့မှာလုပ်ခဲ့ပါတယ်။ Nokia တစ်စိတ်ဖုန်းရပိုင်ရှင်တဲ့ဖင်လန်နိုင်ငံအခြေဆိုင် HMD Global Company ကရိုးရှင်းတဲ့ Nokia 3310 ဖုန်းအမျိုးအစားကိုအဲ့ဒီပွဲမှာပြန်ထုတ်ပြခဲ့ပါတယ်။ HMD Global Company ကဖက်ကာရန်တလာကအခုလိုဆိုပါတယ
်။ Nokia 3310is 22 hours talk time 1 month
Nokia 3310ဟာ22နာရီကြာဖုန်းပြောနိုင်အသင့်အနေထားနဲ့တလကြာထားနိုင်တယ်လို့ Snake ကစားနည်းကိုလည်းကစားလို့ရပါတယ
်ကမ္ဘာ့ Mobile Congress မှာ BlackBerry smartphone အသစ်တစ်လုံးဖြစ်တဲ့ BlackBerry Key 1ဆိုတာကိုလည်းပြခဲ့ပါတယ်တရုတ် Mobile Company TCL ကထုတ်တဲ့ 4.5 လက်မမျက်နှာပြင်အရွယ် BlackBerry ဖုန်းသစ်မှာလက်ကွက်အမာပါပြီး Android စနစ်ကိုတုံထားပါတယ်တရုတ် mobile phone ကုမ္ပဏီကြီးဖြစ်တဲ့ Huawei ကတော့တကယ်ကျွမ်းကျင်သူရိုက်တယ်လို့တပ်ပုံမျိုးတွေရိုက်လို့ရတဲ့ smartphone အသစ်တလုံးကိုထုတ်ပြပါတယ်။ Huawei P10 phone ဟာရှေ့မှာရောနောက်မှာပါအဆင့်မြင့်ကင်မရာတွေပါပြီးရိုက်လိုက်တဲ့ဓာတ်ပုံတိုင်းဟာပုံကောင်းဖြစ်စေရမယ်လို့ Huawei ကအာမခံထားပါတယ်။တောင်ကိုရီးယားလျှက်စစ်ကုမ္ပဏီကြီးဖြစ်တဲ့ LG ကတော့ပုံရိပ်တွေကို4မျက်နှာပြင်အပြည့်အဝပြီးကြီးကြီးမြင်နိုင်တဲ့16အချိုး9မျက်နှာပြင်အရွယ်စားနဲ့ကမ္ဘာပထမဆုံး smartphone ကိုထုတ်ပါတယ်။လက်ရှိမှာတခြား smartphone အများစုက16အချိုး9မျက်နှာပြင်အရွယ်စားနဲ့ပဲထုတ်နေကြတာပါ။ဒီကြောင်းလဲကြောင်းမျက်နှာပြင်အရွယ်9.5လက်မရှိတဲ့သူတို့ရဲ့ထိပ်တန်း phone LG G6 ပေါ်မှာရုပ်ရှင်တွေကိုပိုးပြီးအရည်အသွေးကောင်းကောင်းနဲ့ကြည့်နိုင်မယ်လို့ LG ကပြောပေမဲ့သုံးသက်သူတွေကတော့အဲ့ဒါကိုတန်တရားရှိကြပါတယ်။ smartphone ကိုစမ်းသစ်ဒီထွင်တာတွေနှင်းနှင်းမြန်မြန်ဖြစ်နေချိန် Sony ကတော့ခက်ဖြည်းဖြည်းလမ်းကိုရွေးပါတယ်။Sony ကသူများထက်နောက်ကျတယ်လို့ဆိုလိုတာမဟုတ်ပါဘူး။သူတို့ရဲ့ထိပ်တန်း phone Xperia XZ မှာ slow motion ရိုက်လို့ရတဲ့ကင်မရာပါပြီးလက်ရှိအထိအမြင့်ဆုံး screen resolution 4K ရှိတယ်လို့ဆိုပါတယ်။ကမ္ဘာ့ Mobile Congress ပြပွဲမှာ smartphone တွေကိုအန်တုတဲ့ phone တွေကိုလည်းပြခဲ့ကြပါတယ်။အကျိုးဝယ်ကပ်ပြားအရွယ်လောက်ရှိတဲ့ phone လေးတွေဟာ internet ချိတ်လို့ရပြီးအသုံးချ app တွေအပြည့်ပါတဲ့ smartphone တွေနဲ့ကွာခြားပါတယ်။အဲဒီလို phone မျိုးတွေကိုထုတ်တဲ့The Light Phone Company ကိုပူးတွဲတည်ထောင်သူ Kai Wei Tang ရဲ့အပြောကတော
့ We don't do this all the time. You talk to people. You pay attention to
people. ဒီလိုစကားပြောမယ်၊တင်တွေကိုဂရုစိုက်ကြည့်မယ်၊နေဝင်ချိန်ကိုထိုင်ကြည့်နေမယ်။အချိန်ပြည့်ခင်ဗျာဒီလိုလုပ်နေရမှာမဟုတ်ဘူးလေ
။ Note 7 Phone Battery တွေမိထလောင်တဲ့တက္ကနာကြောင့်အကြီးအကျယ်အကျက်ရိုက်ခဲ့ရတဲ့ Samsung Company ကအဲ့ဒီတက္ကနာကြီးနဲ့ကြုံခဲ့ရပြီးတဲ့နောက်ပထမဆုံးထုတ်တဲ့ Galaxy S8 Smartphone ကို New York မှာစားထုတ်ပြခဲ့ပါတယ်။Galaxy S8 ဟာသူ့အရင် Galaxy Phone တွေထက်မျက်နှာပြင်အရွယ်ပိုကြီးတယ်လို့ Siri နဲ့ Google Assistant တို့ကိုပြိုင်ဖို့ယူရချက်နဲ့အသံနဲ့ပြောဆိုညွှန်ကြားနိုင်တဲ့အမျိုးမျိုးထည့်ထားပါတယ်။ဒါပေမဲ့
ဘက်ထရီအတွက်နေရာတိတ်ကြီးကြက်မနေအောင်လုပ်ထားရတာကြောင့်ဘက်ထရီစွမ်းရည်ကတော့ပိုကောင်းမလာပါဘူး။ဟာဝေးရဲ့လက်ခွဲ Honor ကုမ္ပဏီကအိပရိုဖုန်းတစ်ခုဘာလင်မြို့မှာစလွတ်ပါတယ်။ Honor ကဟာဝေးဖုန်းတွေမှာပါတဲ့နည်းပညာကိုပဲအစဉ်လာအဖြစ်ပြန်သုံးထားပြီးငယ်ရွယ်တဲ့30သူတွေအတွက်ဘိုးဘီဈေးသက်သာတဲ့ဖုန်းတွေကိုထုတ်တာပါ။အခု Honor 8 Pro ဖုန်းဟာလည်းထိတ်တန့်ဖုန်းအတော်များထက်ပိုဈေးသက်သာပေမဲ့အလေအလတ်အဆင့်ဖုန်းဈေးကွက်ကနေထိတ်တန့်ဖုန်းကဏ္ဍဘက်ကိုရွှေ့လာပုံရပါတယ်။ရုပ်ကုမ္ပဏီ Lenovo ကဝယ်လိုက်တဲ့ Motorola ဖုန်းကုမ္ပဏီကလည်း Bluetooth ပါတဲ့ပစ္စည်းအများပြားစီကိုတပြိုင်တည်းထဲမှာထုတ်လွှင့်နိုင်တဲ့ Moto X4 ဆိုတဲ့ဖုန်းသစ်ကိုထုတ်လိုက်ပါတယ်။ပြင်သစ်ကုမ္ပဏီ Tenpo ကတီထွင်တဲ့အဲ့ဒီ Bluetooth နည်းပညာသစ်ကို Moto X4 မှာပထမဆုံးအသုံးပြုထားတာပါ။ Sony ကုမ္ပဏီကတော့သူတို့ရဲ့ထိတ်တန့် Xperia 4 model အသစ်နှမျိုးကိုထုတ်ပါတယ် XZ1 နဲ့ XZ1 Compact လို့နာမည်ပေးထားတဲ့အဲ့ဒီဖုန်းတွေမှာအရင်ဖုန်းတွေမှာတည်းပိုကောင်းတဲ့ကင်မရာတွေကိုတက်ထားသလို HD အရည်အသွေးအပြည့်ထုတ်ပေးတဲ့မျက်နှာပြင်နဲ့လူမျက်နှာကို၃ဘက်မြင်ဖတ်နိုင်တဲ့နီလန်းထည့်ထားပါတယ်အော်တိုဘလမှာဒီဥဆက်သွယ်ရေးကုမ္ပဏီ Huawei က Huawei Mate 10နဲ့ Huawei Mate 10 Pro ဆိုတဲ့ဖုန်းသစ်နှမျိုးကိုထုတ်ခဲ့ပါတယ်အဲ့ဒီဖုန်းတွေမှာတက်ထားတဲ့ကင်မရာတွေဟာအစားအစာကိုရိုက်မလားကြောင်လားခွေလားစသည်အားဖြင့်ဘာကိုရိုက်မယ်ဆိုတာပေါ်မူတည်ပြီးကင်မရာကိုချိန်ညှိပေးတယ်လို့ဆိုပါတယ်2019ခုနှစ်ဟာပထမဆုံး iPhone ထွက်တာ10နှစ်ပြည့်တဲ့နေ့ပါဒါကြောင့်လဲ Apple ကုမ္ပဏီကနှစ်ကုန်ပိုင်းမှာ iPhone 10ကိုထုတ်လိုက်ပြီးအရင်ဖုန်းတွေမှာပါနေကြ Home ခလုတ်မပါတော့ဘူးညနေပြင်ကလည်းဖုန်းအရွယ်အစားအပြည့်ဖြစ်သွားပါတယ်ဒီဖုန်းကိုမျော်လင့်ကြီးစောင့်ပြီးဝယ်ယူကြတာကြောင့်ဝယ်အားရှိသလောက်တောင်မှထုတ်မပေးနိုင်တဲ့အခြေအနေကြောက်သွားပါတယ်ခင်ဗျာ
နောက်ထောင်းဆက်ကုနခုနရဲ့စမတ်ဖုန်းလောကအကြောင်းဘလော့ဂါရေပြောသမျှအစီအစဉ်မှာကိုကျော်သိန်းတင်ပြသွားတာပါရှင်ခုတော့တက်တန်ရောင်တရင်လောအစီအစဉ်ရဲ့အလဲပါမအေးတန်နာကျော်ကစူးစီးတင်ပြထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာဘယ်ဂီတအနုပညာရှင်နဲ့အောင်မြင်ကြော်ကြားပြီးတော့ဘယ်ရုပ်ရှင်တွေဝင်ခွင့်အများဆုံးရခဲ့လဲပြောပြပေးသွားမှာပါမေလမှာပဲယူကရိန်းနိုင်ငံ Kiev မြို့တော်မှာကျင်းပတဲ့ Eurovision တချင်းအဆိုပြိုင်ပွဲမှာတော့မြန်မာဖြစ်တဲ့သူရေးသားတဲ့ Jazz ဂီတပုံဘယ်လေးတချင်းနှစ်နှစ်တပုတ်နဲ့ဝင်ရောက်ရှင်ပြိုင်တဲ့ပေါ်တူဂီနိုင်ငံသား Salvador Sobral ကပထမဆုစုခုသွားလို့သူ့ရဲ့နိုင်ငံအတွက်ပထမဆုံးဒီဆုကိုရယူပေးနိုင်သူဖြစ်ပြီးတော့သူကဂီတကိုခံစားချက်ထက်ဖန်တီးပါလို့အားလုံးကိုတိုက်တွန်းသွားခဲ့ပါတယ်။မိခင်ပေါ်တူဂီဘာသာနဲ့တည်ဆူထားတဲ့ Ama Palos Dois ဒုနှစ်ယောက်စလုံးအတွက်အချစ်ဆိုတဲ့တချင်းနဲ့သူပထမဆုရရှိသွားတာဖြစ်ပါတယ်။1964ခုနှစ်မှာဒီပြိုင်ပွဲစပြီးတော့ကျင်းပကြတဲ့ကဆိုရင်ဒါပထမဦးဆုံးအကြိမ်ပေါ်တူဂီနိုင်ငံအနေနဲ့ဆုရတာဖြစ်လို့ KF မြို့တော်ကနေ Lisbon မြို့တော်ကိုသူ့ပြန်ရောက်လာတော့သူ့ကိုအားလုံးကနိုင်ငံကိုဂုဏ်တက်အောင်လုပ်ပေးတဲ့သူဖြစ်နေကြိုဆိုခဲ့ကြပါတယ် I never came to the beach I stood by the ocean I never sat by the shore under the sun with my feet in the sand that you brought me I'm happy that you did Cause now I'm as free As birds catching the wind အဲ့ဒီလမှာပဲအမေရိကန်ကနေမကျော်ဆူရောမလေးဖြစ်တဲ့ Miley Cyrus ကတော့သူစေးကြောက်တုံးတာရက်တော့မယ်အရက်ဖြစ်တော့မယ်လို့ပြောသွားပြီးတော့သူသချင်းသက်တွေထွက်ဖို့လုပ်မယ်လို့ကတိပေးသွားခဲ့ပါတယ်Pop guitar လောကမှာသူ့ရဲ့ဝစ်စားစင်ရင်ပုံတွေနေပုံအထိုင်ပုံတွေကြောင့်နာမည်ပြက်သွားခဲ့ပြီးတော့အခုသူ့ကိုလူတွေအပြန်ပြီးတော့အလေးနဲ့ထားလာဖို့အတွက်သူ့ရဲ့အရေးချင်းတဲ့ guitar ဖန်တီးမှုတွေလုပ်ပြမယ်လို့ပြောသွားပါတယ်။ Disney Clay ရုပ်သံလိုက်ရဲ့ဇလန်တပုတ်မှာအဓိကသရုပ်ဆောင်ဖြစ်တဲ့နာမည်ကျော်လာခဲ့တဲ့ Miley Cyrus ကသူ့မူရစေဝါကနေလုံးဝကင်းရှင်းပြီးတော့ထက်ထက်မြက်မြက်နဲ့သူ့ရဲ့တချင်းသစ်တွေတေချာစိတ်နဲ့လုပ်ပြခြင်းမှာပဲလို့ Billboard Guitar Magazine ကိုပြောသွားတာပါ။သူကငငယ်ကလေးကအကျွမ်းဝင်ခဲ့တဲ့ခြေလက်ဂီတာပုံစံဘက်ကိုပြန်သွားမဲ့တချင်းသစ်တွေသူဖန်တီးဖို့စိတ်ကူးထားပါတယ်။ဈေးကြောင့်မတော့တာတလားလောက်ရှိပြီ။ဒီလောက်အထိကြာကြာတခါမှမနေခဲ့ဘူးပါဘူး။တခြားမိုးရေဈေးလည်းမတုံးဘူး။အရက်လည်းလုံးဝမတော့တော့ဘူး။အခုဆိုရင်ဘာတစ်ခုမှတုံးမထားပါဘူး။ကျွန်မအဲ့လိုနေနိုင်ချင်ပါတယ်လို့ Miley Cyrus ကပြောသွားခဲ့ပါတယ်။စိတ်သစ်လူသစ်နဲ့တချင်းသစ်တွေဖန်တီးမယ်ဆိုတော့ Miley Cyrus ကိုကြိုဆိုကြရအောင်ပါနော်။ကင်းရုပ်ရှင်ပွဲတော်မှာတော့
ဆွီဒင်နိုင်ငံက The Square ဆိုတဲ့ရုပ်ရှင်ကအမြင့်ဆုံးဆုရရှိသွားပါတယ်။အဲဆုကတော့တတော်ကိုတခြားကားတွေနဲ့ခက်ခက်ခဲခဲရှင်ပြိုင်ပြီးတော့မှရရှိသွားတာဖြစ်ပါတယ်။စက်တင်ဘာလမှာကျင်းပတဲ့ Venice ရုပ်ရှင်ပွဲတော်မှာတော့ Mexican director Guillermo del Toro ရိုက်ကူးတဲ့ The Shape of Water ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဆက်ကရွှေချင်းသိမ်းစုရရှိသွားပါတယ်။အားနေတဲ့တန်ရှင်ရဲ့အမျိုးသမီးတို့ကရင်းနှီးသတ္တဝါတို့နဲ့ချစ်ကြိုးသွယ်မိတဲ့ An All Talent ပွဲဒန်နာယီပုံမြင်ရုပ်ရှင်ကဖြစ်ပါတယ်။ဒီစုအတွက် George Clooney director လို့ရိုက်ကူးတဲ့ Sababicon ရုပ်ရှင်ဆက်ကနဲ့ Alexander Payne ရဲ့ Downsizing ရုပ်ရှင်ကားတို့ကိုသူကအနိုင်ရပြီးတော့ဒီစုရရှိသွားတာဖြစ်ပါတယ်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ကတဲ့ရောင်တဲ့ရင်လွားဝမအေးတလာကြောတင်ပြတော်ရပါရှင်ခုတော့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့စာရေးဆရာမတက်ကတူတိုးမာဦးကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့ကျွန်မပြောပြခြင်းတဲ့အကြောင်းအရာကတော့တိုးတက်အောင်ပြုပြင်နေထိုင်ခြင်းဖြင့်ဘဝကိုအောင်မြင်နိုင်ပါれဆိုတဲ့အကြောင်းဖြစ်ပါတယ်။ကျမတို့ငယ်စဉ်ကတည်းကစလို့မိဘဆေးရအစထားလို့တွေးတော်မိကြီးဦးလေးပါကြီးအစုံလမ်းကောင်းနီးမှန်တွေတွင်တင်ညွှန်ပြဆုံးမခဲ့ကြပါတယ်။အရွယ်ရလာလို့လှုပ်ထဲရောက်ပြန်တော့လေလုပ်ငန်းဝင်ထဲမှာတင်ချညွှန်ပြပေးကြတဲ့ဆရာတွေလှုပ်ဖို့ကံပက်တွေအများကြီးရှိတာပေါ့။ဒါဟာကျမတို့မှာပဝန်းကျင်ကောင်းရှိခဲ့တယ်ရှိနေတယ်လို့ဆိုရမှာပါ။ဘေးကလူတွေဘလောက်ပဲကောင်းကောင်းဆုံးမလမ်းညွန်ကောင်းကောင်းမိမိကိုမိမိကောင်းအောင်မနေရင်ဘလို့မှဘဝကောင်းမဖြစ်နိုင်တယ်လို့မိမိကိုကတိုးတက်အောင်မကြိုးစားရင်ဘလောက်ပဲဖေးမှတွန်းတင်ကူညီမဲ့သူရှိပါစေဘဝဟာတိုးတက်လာမှာမဟုတ်ပါဘူးဒါကြောင့်မိမိသားလျင်အလွန်အရေးကြီးပါတယ်ဒါကြောင့်လဲကျမတို့ရဲ့ဗုဒ္ဓမြတ်စွာဘုရားကအတ္တတမပဏိတိလို့ဟောကြားခဲ့ခြင်းပဲဖြစ်ပါတယ်မိမိကိုကိုကောင်းဖို့ဆိုရင်၅ဘာတီလာဟာအခြေခံမှာ၅ဘာတီလာထဲမှာတောင်းမူတာဝါဒဝေရမဏိတိတ်ခါဖို့ဟာအရေးကြီးဆုံးပဲလို့ကျွန်မထင်ပါတယ်မူတာလိညာပြောဆိုခြင်းလုပ်ဖြစ်ရင်ကြံတဲ့တိတ်ခါဖို့တွေကိုကျူးလွန်ချို့ဖောက်ဖို့အလွန်လွယ်သွားပြီပေါ့မိမိကိုမိမိမညာပဲမညာပဲအမှန်ကိုမြင်မယ်ဆိုရင်တိုးတက်ဖို့ပထမအဆင့်အောင်မြင်သွားပါပြီငါးပါးတီလာလုံပြီးဆိုရင်ကောင်းတာတွေဘာဆက်လုပ်ရအောင်မလဲဆိုတာအလိုလိုတိလာမှာဖြစ်တယ်လို့ပဝင်းကျင်မှာဘာတွေကောင်းတာတွေလုပ်နိုင်သေးတယ်လဲဆိုတာသိမြင်လာမှာပါမိမိကိုယ်ကိုတိုးတက်ဖို့ဆိုရင်ဘာတွေလိုနေသေးတယ်လဲဆိုတာသိဖို့အရေးကြီးပါတယ်မိမိကိုအနည်းဆုံးဝေဖန်အကြံပြုနေတာတွေကိုနားထောင်ရပါမယ်ဝေဖန်မှုဆိုတဲ့နေရာမှာလဲတကယ်တိုးတက်ခြင်းကိုယ့်ရဲ့အားနည်းချက်တွေကိုလိုက်ရှာရတာပါကိုယ့်ရဲ့အားနည်းချက်တွေကိုတခါတလေကိုယ့်ဘာသာကိုမမြင်တတ်မမြင်နိုင်တဲ့အတွက်တခြားသူတွေရဲ့ပြောစကားဝေဖန်စကားအကြံဉာဏ်စကားတွေကိုနားထောင်ရပါတယ်တိကျထိရောက်တဲ့ဝေဖန်မှုများကိုထိုးနှက်မှုလို့ခံယူမဲ့အစားဒီအချက်တွေကတော့ငါတကယ်လိုနေတာလားဒါကိုပြုပြင်လိုက်ရင်စ조사လိုက်ရင်ပိုကောင်းသွားမလားဆိုတာစမ်းစစ်ပါဘာလို့လဲဆိုတော့လူဆိုတာကိုယ့်ရဲ့အားနည်းချက်ကိုထောက်ပြရင်မကြိုက်ကြဘူးလေဒီနေရာမှာကျုံရင်ကျမရခဲ့မှုတဲ့အတွေ့အကြုံကောင်းသင်ခန်းစာကောင်းလေးကိုပြောပြချင်ပါတယ်ကျမကုမ္ပဏီမှာအလုပ်ဝင်လို့တော့ကျမတို့ရဲ့အထွေထွေမန်နေဂျာကကျမတို့ဌာနခွဲခေါင်းဆောင်တွေကိုအစည်းအဝေးမှာလူတယောက်မှာလိုအပ်တာတွေတိုးတက်ဖို့ရှိတာတွေပြောင်းလဲဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုကြံတဲ့သူတွေကိုပြောခိုင်းပါတယ်အမှန်တမ်းပြောရပါတယ်ဆက်ဆာချင်းကိုကသူများရဲ့အားနည်းချက်တွေကိုထောက်ပြရမှာအားနာပြီးပြောမထွက်ခဲ့သလိုကိုကိုပြောပြန်တော့လဲရှက်တလို့လို့မျက်နှာဗေနာထားရမလဲထွက်ပြေးစင်စိတ်တွေပေါ်လာတာပါပဲဒါပေမဲ့တကယ်တမ်းကျတော့အဲ့ဒီအကြံဉာဏ်ပေးတဲ့အစည်းအဝေးကနေကျမအလုပ်အတွက်ကိုရောကျမရဲ့စိတ်နေသဘောထားတွေပြုမှုနေထိုင်မှုအစလိုအပ်ချက်အလုံးကိုတည်ခွင့်ရလိုက်တာပါတကယ်စူးစမ်းပြီးပြောင်းလဲလုပ်ကင်လိုက်တော့အောင်မြင်မှုတွေရလာတာပေါ့ဒါကြောင့်မလို့ ဝေဖန်ချက်အားလုံးကတော့ကိုယ့်အတွက်အသုံးဝင်ခြင်းမှဝင်လိမ့်မယ်။သို့တော်လည်းအပြုသဘောဆောင်တဲ့ဝေဖန်ချက်တွေကိုအကြံဉာဏ်ပေးချက်တွေကိုခံယူပြီးတော့ပြုပြင်ပြောင်းလဲလှုပ်ဆောင်သွားရင်မိမိကိုယ်ကိုကောင်းအောင်နေနိုင်သွားမယ်။မိမိဘဝကိုလည်းပိုပြီးတိုးတက်လာနိုင်မယ်ဆိုတာပြောကြရင်ညီကုန်းချုပ်ပါတယ်။အားလုံးမင်္ဂလာပါရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနိုင်ငံကငွေရေးကြေးရေးဈေးကွက်အလုပ်ကိုင်တဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနှာစင်နိုင်ပါတယ်ခင်ဗျာ
ဒီအေကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နဲ့7:00အထိလိုင်းဒိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြာနေသေးတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါဦ
းအီရန်နိုင်ငံတဝန်ပြီးခဲ့တဲ့သတင်းဘက်ကစခဲ့တဲ့အစိုးရစန့်ချင်ရေးဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာတညတာအတွင်လူ၁၀ဦးတပ်ဖြတ်ခံရကြောင်းအီရန်နိုင်ငံပိုင်ရုပ်သံကဒီကနေ့တနင်္လာနေ့မှာကြေညာသွားပါတယ်။အသေးဖြောက်တင်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့သတင်းမှထည့်သွင်းပြောဆိုမသွားပါဘူး။အနောက်တောင်ပိုင်းအစ္ဇတ်မြို့မှာတညတာအတွင်လူ၂ဦးတနက်နဲ့အသေးပြစ်ခတ်ခံရကြောင်းဘယ်သူလက်ချက်ဆိုတာကိုမသိရသေးတဲ့အကြောင်းအီရန်လွှတ်တော်အမှဟာဒါယာထိုလာခါရမီကိုကိုးကားပြီးနိုင်ငံပိုင်သတင်းအေဂျင်စီကဖော်ပြသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကလက်တွေ့အရှိတရားဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့သဘောပေါက်ထားရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းကပြောဆိုလိုက်ပါတယ်။ဒီကနေ့တင်းနှင်းလာနေနှစ်သက်ကူမိန်ကွန်းမှာနျူကလ িয়ার လက်နဲ့ပြစ်ခတ်နိုင်တဲ့ခလုတ်ကစပွဲပေါ်မှာရှိနေတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ကသတိပေးလိုက်ပါတယ်။အမေရိကန်ပြည်မှအေရီးယားကြီးတစ်ခုလုံးကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နဲ့ပြစ်ခတ်နိုင်တဲ့အကွာအဝေးအတွင်းမှာရှိတယ်လို့လည်းကင်ဂျွန်အန်းကပြောဆိုပြီးသူ့ကိုဖြစ်စေမြောက်ကိုရီးယားနိုင်ငံကိုဖြစ်စေအမေရိကန်ပြည်ထောင်စုဘက်ကဘယ်တော့မှစပြီးတော့တိုက်နိုင်မှာမဟုတ်ဘူးလို့လည်းပြောဆိုသွားပါတယ်။2018ခုနှစ်နှစ်သက်ကူပွဲတော်ကိုတော့ကမ္ဘာတစ်ဝှမ်းမှာမီရှူမီဘန်းနေပစ်ဖောက်ပြီးတော့ကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဆိုရင်လေလူတွေတိတ်နေချီပြီးတော့အလွန်အေးခဲနေတဲ့ရာသီဥတုထံကိုကြံ့ညံ့ခံပြီးနယူးယောက်မြို့လယ်ကောင်က Times Square မှာနှစ်သက်ကူကြိုဆိုခဲ့ကြပါတယ်။နယူးယောက်မြို့က Times Square ကနှစ်သက်ကူကျိုးဆိုပွဲကိုတော့1904ခုနှစ်ကစတင်ပြီးတော့နှစ်စဉ်ကျင်းပလာခဲ့တာဖြစ်ပါတယ်ရှင်
။သတင်းအချင်းချုပ်ကိုမှတင်ပြထိုက်ကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရင်မူကမှစုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ်။ VOA American အသံမနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သတရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးပြာဝေးကွာပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့နှစ်တစ်နှစ်ဖြစ်ပါစေကြောင်း VOA Wine တို့တွေကဆုတောင်းပေးလိုက်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.